Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြုကြပါသည်ခင်ဗျာ VOA American တန်ရဲ့2014ဒီဇင်ဘာလ1ရက်နေ့တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ2425 3251နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့တာကြောင့်အစိုးရရုံးအနေနဲ့လွတ်တော်ပိတ်ခဲ့ရပါတယ်ဖာကဆင်မြို့မှာဖြစ်သွားတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတဘာရက်အိုဘားမားဟာသူ့ရဲ့အစိုးရဝန်ကြီးအဖွဲ့ရဲတပ်ဖွဲ့အရာရှိတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ကမ္ဘာတစ်လောက် AIDS ရောဂါတိုက်ဖျက်မှုလုပ်ငန်းတွေတိုးတက်အောင်မြင်နေပေမဲ့လည်းနောက်ထပ်လှုပ်ရှားတွေအများကြီးကြံသေးတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုတော့မှတ်သိနေထိုင်နေတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကမ္ဘာကူကန်အားကြာဆင်းမှုယောဂတိုက်ဖြစ်ရေး AIDS နေနဲ့ပတ်သက်ပြီးသတင်းပေးဖို့ချက်မှာတော့
ဟိုယောဂကာကွယ်ဒါစီဘက်ကပညာပေးတာတွေအဲနောက်တစ်ခါဆောင်းပါးတွေစာတမ်းတွေဝေတာတွေကြောညာပုတ်တွေထောင်းတာတွေ TV ကနေမှရုပ်သံတွေတွင်တာဒါမျိုးတွေ
မြန်မာနိုင်ငံတွင်းနဲ့ဒီထိုင်းမြန်မာနယ်စပ်မှာ AIDS နေလှုပ်ရှားမှုအကြောင်းတွေကိုစစ်တိုက်တင်ဆက်သွားမှာဖြစ်တယ်လို့အမျိုးသားပညာရေးဥပဒေရှင်းလင်းပွဲနဲ့ဆန္ဒပြပွဲတွေကြောင့်တရားစွဲဆိုဖန်ဆီးခံရတာတွေရှိပေမဲ့ចောင်းသားလှုပ်ရှားမှုတွေကိုတော့ဆက်လုပ်သွားမယ်လို့ចောင်းသားကောင်းဆောင်တွေကပြောကြားလိုက်ပါတယ်ဒီအကြောင်းအနေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာစာရာတွေကိုလည်းတင်ဆက်ပေးဦးမှာပါအဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိန်တန်းရောင်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့တာကြောင့်အစိုးရရုံးအနေနဲ့လွတ်တော်ကိုခေတ္တပိတ်ခဲ့ရပါတယ်။အစိုးရဌာနရုံးအပြင်ဘက်မှာဆန္ဒပြသူတွေတိုးချဲ့ဆန္ဒပြမှုတွေကိုတိုးချဲ့လှုပ်ဆောင်သွားဖို့စီစဉ်နေတဲ့အရာနဲ့ချီတဲ့ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတဲ့ရင်ဆိုင်မှုတွေဖြစ်သွားခဲ့ပါတယ်။ဒီကနေ့အစောပိုင်းမှာပဲ Admiralty KI ကအဓိကလက်မှတ်တစ်ခုကိုဆန္ဒပြသူတွေကတင်ပြဖို့ကြိုးစားတာမှာရဲတပ်ဖွဲ့တွေကာယံထားတဲ့အတားအဆီးတွေကိုသူတို့ကကျော်လွန်ဝင်ရောက်ခဲ့ကြပါတယ်။ထိတဲ့ရင်ဆိုင်မှုတွေအရှိန်လျော့သွားအောင်သူတို့ဘက်ကနေငရုတ်ရည်တွေနံပါတ်တုတ်တွေတုံပြီးဖြိုခွဲဖို့ကလွယ်လို့တခြားရွေးချယ်စရာနည်းလမ်းမရှိဘူးလို့ရဲအရာရှိတွေကပြောပါတယ်။အခုဖြစ်ဟာပြီးခဲ့တဲ့တင်းပအတွင်းဆန္ဒပြပွဲတွေနဲ့ရဲတပ်ဖွဲ့ကြားအပြန်အလှန်တိုက်ခိုက်မှုတွေရဲ့နောက်ဆုံးဖြစ်ရလည်းဖြစ်ပါတယ်။တောက်ကြနေတော့ကလည်းမွန်ကော့အရာမှရှိတဲ့အဓိကလက်မှတ်ကြီးပေါ်ကအတားအဆီးတွေကိုရဲတပ်ဖွဲ့ကရှင်းလင်းမှုစ조사ချိန်မှာဆန္ဒပြသူတွေနဲ့လုံထွေးတပ်ပုတ်မှုတွေဖြစ်ခဲ့ပါတယ်။ကျောင်းသားခေါင်းဆောင်လက်စတာရှုမ်နဲ့ဂျိုရှွာဝမ်တို့အပါအဝင်လူအတော်များများလည်းဖမ်းဆီးခံခဲ့ရပါတယ်။စက်တင်ဘာလနောက်ပိုင်းကစလို့ဆန္ဒပြပွဲတွေအဆက်မပြတ်ရှိလာခဲ့ပေမဲ့တဖြည်းဖြည်းနဲ့တော့အင်အားနည်းလာနေပြီဖြစ်ပါတယ်။မကြသေးခင်ကကြောက်ယူခဲ့တဲ့လူလူစစ်တမ်းမှာဆန္ဒပြမှုတွေအပေါ်လူတို့ရဲ့ထောက်ခံမှုဟာတဖြည်းဖြည်းလျော့လာနေတယ်လို့ဆိုပါတယ
်။အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်ဖာဂူဆန်မြို့မှာဖြစ်သွားတဲ့အခြေအနေတွေနဲ့ပတ်သက်လို့သမ္မတဘဲရက်အိုဘားမားဟာသူ့ရဲ့အစိုးရဝန်ကြီးအဖွဲ့နိုင်ငံသားအခွင့်အရေးရရှိရေးလှုပ်ရှားသူခေါင်းဆောင်တွေရဲတပ်ဖွဲ့အရာရှိတွေတခြားသက်ဆိုင်သူတွေနဲ့အင်ပြူရောမှာဒီကနေ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။တနင်္လာနေ့မှာပြုလုပ်မဲ့ဒီဆွေးနွေးပွဲဟာရဲတပ်ဖွဲ့ဝင်တွေကိုစစ်တပ်လိုလက်နက်တွေတပ်ဆင်ပေးရေးကိစ္စအဓိကဆွေးနွေးကြမယ်လို့ဆိုပါတယ်။အဲ့ဒီနောက်မှာတော့သမ္မတဥပမဟာနိုင်ငံသားအခွင့်အရေးလှုပ်ရှားသူလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးရဲတပ်ဖွဲ့ဝင်တွေနဲ့လူပြူမဟုတ်တဲ့သူတွေအကြားယုံကြည်မှုကင်းမဲ့နေတဲ့ကိစ္စကိုဆွေးနွေးဖို့ရှိပါတယ်။ဒါအပြင်သမ္မတဥပမဟာအစိုးရနဲ့ရဲတပ်ဖွဲ့ရရှိတွေလူမှုအတိုင်းအဝိုင်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပြီးမြို့ရရက်ကွက်အင်အားတိုးတက်ကောင်းမွန်ရေးကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်။အသက်18နှစ်အရွယ်လူမဲတူဦးဖြစ်တဲ့ Michael Brown ကိုပြစ်တက်လိုက်တဲ့လူပြူရဲရာရှိကိုခုံတမာတိလူကြီးအဖွဲ့ကပြီးခဲ့တဲ့သတင်းဖတ်အတွင်းတရားမစွဲဖို့ဆုံးဖြတ်ချက်ချလိုက်တဲ့အချိန်ကစလို့ဖာဂူဆန်မြို့မှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်နေတာပါရှင
်။ WFP ကမ္ဘာဆန္ဒရိက္ခာအဖွဲ့ကြီးကရမောင်ငွေအလုံးလောက်မရှိတဲ့အတွက်နိုင်ငံပေါင်း9နိုင်ငံမှာရောက်နေကြတဲ့စီးရီးယားဒုက္ခသည်တွေကိုပေးနေတဲ့အစအစာထုတ်ယူလို့ရတဲ့လက်မှတ်တွေဖြန့်ဖြူးပေးနေတဲ့အစီအစဉ်ကိုရပ်တန့်လိုက်ပြီးဖြစ်ပါတယ်။ဂျော်ဒန်၊လက်ဘနွန်၊တူရကီ၊အီရတ်နဲ့အီဂျစ်နိုင်ငံတို့မှာရှိနေတဲ့စီးရီးယားဒုက္ခသည်တိတသမ9တန်းဒီဇင်ဘာလအထိအဲ့ဒီဆန္ဒရိက္ခာထုတ်ယူလို့ရတဲ့လက်မှတ်တွေဖြန့်ဖြူးပေးဖို့အမေရိကန်ဒေါ်လာ64တန်းလိုအပ်တဲ့အကြောင်းကုလသမဂ္ဂအေဂျင်စီကတနင်္လာနေ့မှာပြောပါတယ်။စီးရီးယားနိုင်ငံအတွင်းမှာလက်နက်ကြာလောက်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အင်းနီးချင်းနိုင်ငံတွေခက်ခဲစွာကြိုးပမ်းနေကြရတာဖြစ်ပါတယ်။2011ခုနှစ်မလမှာစတင်ခဲ့တဲ့စီးရီးယားပဋိပက္ခကြောင့်ဒုက္ခသည်3တန်းလောက်တန့်ပြေးကနေထွက်ပြေးခဲ့ကြပြီးဖြစ်ပါတယ်။ ကမ္ဘာစားနပ်ရိက္ခာအဖွဲ့အနေနဲ့အမေရိကန်ဒေါ်လာတန်း100နဲ့ညီမျှတဲ့အစားအစာထုတ်ယူလို့ရတဲ့အဲ့ဒီလက်မှတ်တွေကိုထုတ်ပေးခဲ့ပြီးလည်းဖြစ်ပါတယ်။တကယ်လို့သူတို့အနေနဲ့ငွေကြေးအထောက်ပံ့တွေထပ်မံရရှိမယ်ဆိုရင်အကူအညီတွေကိုချက်ချင်းပြန်ပေးသွားမယ်လို့ပြောပါတယ
်။အစ္စလာမ်ရဲ့နာမည်ကိုသုံးပြီးအကြမ်းဖက်မှုတွေကျူးလွန်နေကြတာကိုကမ္ဘာမွတ်စလင်ခေါင်းဆောင်တွေရှုတ်ချချဖို့ပုပ်ယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ဒါမှသာအနောက်ကမ္ဘာမှာအစ္စလာမ်ရဲ့အကြမ်းဖက်မှုကိုအတူတူပဲလို့ရှုမြင်နေကြသူတွေရဲ့မှားယွင်းတဲ့ယူဆတွေပျောက်ကွယ်သွားအောင်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့အစ္စတန်ဘူးမြို့ကနေရောမမြို့ကိုအပြန်လေးရင်ပေါ်မှာပုပ်ယဟန်မင်းကြီးကသတင်းထောက်တွေကိုမိန့်ကြားလိုက်တာဖြစ်ပါတယ
်
အကြမ်းဖက်လို့ရတဲ့ကိုတွေ့ရတဲ့အခါလူတွေဟာဒီဒေသမှာတည်းမဟုတ်ပါဘူးအာဖရိကမှာပါအစ္စလမ်ဆိုရင်ဒေါသထွက်ကြတဲ့အစ္စလမ်မုန်းတီးတဲ့တုံ့ပြန်မှုတွေဖြစ်လာပါတယ်ဒါကအစ္စလမ်ဘာသာဝင်အများအပြားအတွက်မခံကျင်စရာပါဒီလိုမခံကျင်သူအများအပြားကအစ္စလမ်ဟာအကြမ်းဖက်တာမဟုတ်ဘူးကိုရန်ဟာငြိမ်းချမ်းရေးစာအုပ်တအုပ်ငြိမ်းချမ်းရေးတမန်တော်စာအုပ်တအုပ်လို့ပြောကြရတဲ့အကြောင်းပုပ်ယဟန်မင်းကြီးဖရန်စစ်ကမိန့်ကြားသွားတာပါ။သုံးရကြခီးစဉ်အတွင်းမှာလည်းဒီသတင်းစကားကိုပဲတူရကီသမ္မတရီစစ်ထေရအာရဝန်ကိုပြောဆိုခဲ့တယ်လို့လည်းပုပ်ယဟန်မင်းကြီးကမိန့်ပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာနေမြေအများအပြားကိုတိုက်ခိုက်သိမ်းယူပြီးအဲ့ဒီမှာရှိတဲ့ရှီယာမွတ်စလင်တွေခရစ်ယာန်နဲ့ဆွန်နီအစွန်းရောက်ဝါဒမထောက်ခံသူတွေကိုဒေသကနေမောင်းထုတ်တာတပ်ဖြတ်တာတွေကိုအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS ကလာရီနဲ့ချီလှုပ်ဆောင်နေတဲ့အချိန်မှာပိုယဟန်မင်းကြီးကအခုလိုတိုက်တိုက်ဆိုင်ဆိုင်မိန့်ကြားသွားတာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมีดา25กิโลเฮิรตซ์1196ไลโดมีดา32กิโลเฮิรตซ์932ไลโดมีดา57กิโลเฮิรตซ์585เนี่ยสนีเนี่ยตะเน็งกรณีนี้တွေမှာไลเลมีดา190กิโลเฮิรตซ์1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကတင်းနေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကမ္ဘာတလွန် AIDS ရောဂါတက်ဖြည့်ရေးလုပ်ငန်းနဲ့တိုးတက်အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကချီးကျူးပြောဆိုလိုက်ပါတယ်။ဒါပေမဲ့အဲ့ဒီအောင်မြင်မှုတွေဟာခိုင်မာမှုမရှိသေးဘူးလို့သူကသတိပေးလိုက်ပါတယ်။ဝေဒနာရှင်တွေအနေနဲ့ကုသခွင့်အလွယ်ကူစွာရရှိရေးဟာအရေးကြီးကြောင်းအထူးသဖြင့်လိုအပ်တဲ့ကြီးရှုဆောင်ရှောက်မှုမရကြတဲ့ကလေးငယ်တွေနဲ့အမျိုးသမီးငယ်တွေကုသမှုရရှိရေးဟာအရေးပါကြောင်းဒီကနေ့ကြောက်တဲ့ကမ္ဘာ AIDS နေ့မှာမစ္စတာဘန်ကီမွန်ကကြီးညာချက်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ်။2030ခုနှစ်မှာ AIDS ရောဂါပိုလုံးဝပပျောက်ရေးရည်မှန်းချက်ပြည့်မီအောင်ဆောင်ရွက်ကြဖို့ကမ္ဘာခေါင်းဆောင်တွေကိုအတွင်းမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတစ်လွှား AIDS ရောဂါဖြစ်နေစေတဲ့ HIV ပိုးကူးစက်နေသူ35သန်းရှိတယ်လို့ဆိုပါတယ်။အဲ့ဒီထဲက19သန်းလောက်ဟာသူတို့မှာ HIV ပိုးကူးစက်နေတယ်ဆိုတာမသိကြတဲ့အတွက်အဲ့ဒီကွာဟမှုနည်းအောင်လှုပ်ဆောင်ကြဖို့အပြင်စမ်းသပ်မှုတွေပြုလုပ်ပြီးလိုအပ်တဲ့ ART ဆေးဝါးကုသမှုတွေရရှိရေးဆောင်လှုပ်ဆောင်ကြဖို့ကမ္ဘာ AIDS နေ့မှာဆော်လိုက်ပါတယ်။ HIV ပိုးကူးစက်နေသူစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်ဟာဆာဟာရာတဲကန္တရတောင်ပိုင်းအာဖရိကနိုင်ငံတွေကဖြစ်ပါတယ်။ဒါပေမဲ့2005ခုနှစ်ကစလို့အဲ့ဒီဒေသမှာယောဂဘုကူးစက်မှုသုံးဖို့တပုံကျသွားပြီဖြစ်ပါတယ်။ဒီတော့တွင်အရှေ့အလယ်ပိုင်းမြောက်အာဖရိကတိုက်မြောက်ပိုင်းရှေ့ဥရောပနဲ့အာရှတိုက်အလယ်ပိုင်းဒေသတွေမှာယောဂဘုကူးစက်မှုနှုန်းတိုးမြင့်လာတယ်လို့ဆိုပါတယ
်။နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းပြည်နယ်နှစ်ခုရဲ့မြို့တော်တွေကလူစီကရဈေးနဲ့ရဲစခန်းတွေကိုပိတ်မှတ်ထားပြီးအစ္စလာမ်ရဲ့အစွန်းရောက်တွေလို့ယူဆရသူတွေကဒီကနေ့တိုက်ခိုက်ခဲ့ပါတယ်။မီရူဂူရီမြို့မှာပြီးခဲ့တဲ့သတင်းဖတ်ကအသေးခံဘုံခွဲသမားအမျိုးသမီးနှစ်ဦးတို့ရဲ့လက်ချက်နဲ့လူသားစင်နဲ့ချီတိတ်ဆုံးခဲ့ရတဲ့လူစီကားတဲ့ဈေးထဲမှာဒီကနေ့ပောက်ကွဲမှုနှစ်ခုဖြစ်တယ်လို့မျက်မြင်တွေ့သူတို့ကပြောပါရယ်။ဒီပောက်ကွဲမှုမှာဘယ်နှယောက်တိတ်ဆုံးထဏ်ရာရခဲ့လဲဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။သွေးတွေစွန့်ပယ်နေပြီးခြေလက်မပါတော့တဲ့လူတွေကိုမြင်လိုက်ရတယ်လို့လည်းမျက်မြင်တွေကပြောပါရယ်။ဒီကနေ့မနေ့အစောပိုင်းတုန်းကလည်းယိုဘီပြည်နယ်မြို့တော်မှာရဲတွေကိုပိတ်မှတ်ထားပြီးဘိုကိုဟာရန်နီလို့တန်တရားရှိသူတွေကတိုက်ခိုက်ခဲ့တယ်လို့မြို့ကန်တွေကပြောပါရယ်။ဒီကနေ့မနေ့အစောပိုင်းမှာဒါမာတူရူးမြို့မှာလက်နက်ကြီးတွေကင်ဆောင်ထားသူတွေကဖောက်ခွဲမှုတွေနဲ့တနတ်တွေနဲ့လည်းပစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့ပြောပါရယ်ရှင်
။အီရတ်စစ်တပ်အတွင်း Ghost Soldier လို့ခေါ်တဲ့အမည်စင်းတင်သင်းထားတဲ့အတွက်လစာယူနေပေမဲ့တကယ်လူတကယ်မရှိတဲ့သူ9000လောက်ရှိတယ်လို့ဝန်ကြီးချုပ်Haider El Abadi ကပြောပါတယ်အခုရှာဖွေတွေ့ရှိမှုနဲ့ပတ်သက်လို့အီရတ်လူတော်ကိုဝန်ကြီးချုပ်ကတင်းနှင်းကုန်နေမှာပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုသွားတာဖြစ်ပါတယ် အရှင်ဝန်ကြီးချုပ်ဟာနော်ရီအယ်မာလီကီလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ထိတ်တန့်စစ်ဦးစီးချုပ်အတော်များများကိုလည်းဝန်ကြီးချုပ်ကအလုပ်ဖြုတ်ပြစ်တာအနားယူခိုင်းတာတွေလှုပ်ဆောင်ခဲ့ပြီးဖြစ်ပါတယ်။အဲ့လိုစစ်သားတွေတကယ်မရှိဘဲအမည်စင်းတွေလှုပ်ကြံတင်သွင်းထားတဲ့အတွက်စစ်တပ်အကြီးအကဲတွေအနေနဲ့သူတို့လာစားတဲ့အပြင်အဲ့ဒီစစ်သားတွေရဲ့လာစားတွေကိုပါရယူနေကြတာဖြစ်ပါတယ်။
ရုရှားနိုင်ငံမော်စကိုမြို့မှာဆေးရုံတွေပိတ်ပြီးထောင်ပေါင်းများစွာသောဆရာဝန်တွေကိုအနာပေးမဲ့အစည်းအဝေးကိုဆန့်ကျင်တဲ့အနေနဲ့အနည်းဆုံးလူ9000လောက်မနေ့ကဆန္ဒပြခဲ့ပါတယ်။နောက်နေ့အစောပိုင်းဆေးရုံစည်းကမ်း28ခုပိတ်ပစ်ပြီးဆရာဝန်1000ကျော်ကိုအလုပ်ထုတ်ပစ်နိုင်တဲ့ရုရှားအစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာပြည်ပြင်ပြောင်းလဲမှုကိုဆန့်ကျင်တဲ့အနေနဲ့ဆရာဝန်တွေလူနာတွေနဲ့တခြားသူတွေအေးခဲမှုကိုအံတုပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကသူတို့ရဲ့စောင်းထင်းဝင်အနှွေးတယ်ပေါ်မှာအဖြူရောင်ကိုအင်ကြီးတွေကိုထပ်ပြီးတော့ဝစ်ဆင်ခဲ့ကြပါတယ
်။ဥရုဂွေးနိုင်ငံကလက်ရှိအာဏာရပါတီကိုယ်စားလှယ်လောင်းတဘာရက်ဗတ်စကက်စ်ဟာသမရယူကောက်ပွဲမှာအလွယ်တကူပဲအနိုင်ရရှိသွားခဲ့ပါတယ်။အသက်84နှစ်အရွယ်ကင်ဆာအထူးကုဆရာဝန်ဟာတင်းငွေတွေကပြုတ်လုတဲ့ဒီကြောပြန်ယူကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်လက်ဝဲရင်ညွန်ပေါင်းအစိုးရအနေနဲ့အုပ်ချုပ်မှုသက်တမ်းတိုးလိုက်နိုင်တာလည်းဖြစ်ပါတယ်။လက်ရှိညွန်ပေါင်းအစိုးရဟာလင်းလူကြီးဆက်ဆံသူတွေအကြားတရားဝင်လက်ထပ်ခွင့်ရအောင်ဆောင်ရွက်ပေးခဲ့တယ်လို့ကဘာမှာအစိုးရကဈေးကြောက်တရားဝင်ရောင်းချမဲ့ဈေးကွက်တစ်ခုကိုဖွင့်နိုင်ဖို့စီစဉ်နေတဲ့အစိုးရလည်းဖြစ်ပါတယ်။
ထိုတိုင်းရောက်နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့မတ်တင်ကြီးတိုက်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့ AIDS နေ့နဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်သွားပါမယ်2014ခုနှစ်ကမ္ဘာခုခံအားကြာဆင်းမှုတိုက်ဖြတ်ရေးနေ့ World AIDS Day ဆောင်ဖို့ကိုအောင်မြင်အောင်ဆောင်ရွက်ဖို့ဆိုရင်အချိန်ယူဆောင်ရွက်ဖို့နဲ့ပြုပြင်ပြောင်းလဲတာတွေလှုပ်ဆောင်ဖို့လိုအပ်မယ်လို့နေစည်းမချာဆရာဝန်များအသင်းကထောက်ပြပါတယ်လောလောဆယ်မှာတော့မြန်မာနိုင်ငံရဲ့ဥပဒေတွေကခုခံအားကြာဆင်းမှုတိုက်ဖျက်ရေးအတွက်အကန့်အသတ်တွေရှိနေတာကြောင့်ဥပဒေတချို့ပြဋ္ဌာန်းဖို့ကိုလည်းသက်ဆိုင်ရာအဖွဲ့အစည်းတွေကပြင်ဆင်ဆောင်ရွက်နေကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
ဟုတ်ကဲ့ခုနှစ်ကမ္ဘာခုခံအားကြာဆင်းမှုတိုက်ဖျက်ရေးနေ့ World AIDS Day ရဲ့ဆောင်ပုဒ်ကတော့ယောဂပိုးကူးစက်သူအသစ်မရှိရေးခွဲခြားဆက်ဆံတာမရှိရေးနဲ့ AIDS နဲ့ဆက်စပ်တဲ့ယောဂတွေကြောင့်သေဆုံးသူမရှိရေးဆိုတာဖြစ်ပါတယ်ဒီဆောင်ပုဒ်ဟာ2011ခုနှစ်ကနေ2015ခုနှစ်အထိ9နှစ်တာကာလအတွက်ချမှတ်ထားတဲ့ဆောင်ပုဒ်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဒီဆောင်ပုဒ်ကိုအကောင့်ထဲပေါ်ဖို့ဆိုရင်အချိန်ယူဆောင်ရွက်ဖို့လိုအပ်မယ်လို့ MSF ကနေစည်းမထဆရာဝန်များအသင်းရဲ့လက်ထောက်ကျန်းမာရေးဒါရိုက်တာဒေါက်တာဖုံးသိက်ကအခုလိုပြောပါတယ
်ဒီခဏချခွဲခြားဆက်ဆံတာမရှိအောင်ရနောက်ကယောဂအသစ်တွေထပ်ပြီးဖြစ်မလာအောင်ရဆိုလို့ရှိရင်ဒါကျွန်တော်တို့ဟိုယောဂကာကွယ်ဒါစီရေးဘက်ကပညာပေးတာတွေအာနောက်တစ်ခါဆောင်းပါးတွေစာတန်းတွေဝေတာတွေကြောညာပုတ်တွေထောင်းတာတွေ TV ကနေမှရုပ်သံတွေလွှင့်တာတွေဒါမျိုးတွေသူတို့လုပ်ကြတယ်ခင်ဗျအဲနောက်တစ်ခါ H related 0 H related death ပေါ့ဒါ HIV ကြောင့်မသေရဘူးပေါ့အဲ့ဒီ0ကကြတော့ကျွန်တော်ကုသမှုအပိုင်းတွေလုပ်ကြတာပေါ့နော်ကျွန်တော်ထင်တယ်အဲ့ဒီ0ကိုရောက်ဖို့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့အချိန်ယူပြီးတော့မှစိန်ခေါ်မှုတွေအများကြီးရှင်ဆိုင်ရအောင်မယ်လို့ပဲကျွန်တော်ယုံကြည်ပါတယ်အဲလုံးဝယောဂအသစ်ကူးကလုံးဝမရှိတော့ဘူးလုံးဝ HIV ကြောင့်မသေတော့ဘူးလုံးဝခွဲခြားဆက်ဆံခံရခြင်းမရှိတော့ဘူးဆိုတဲ့အချိန်ရောက်ဖို့တော့အချိန်တော့အတိုင်းအတာတစ်ခုကြီးယူရအောင်မယ်လို့ကျွန်တော်တို့ယူဆပါတယ
်မြန်မာနိုင်ငံမှာလောလောဆယ် HIV ပိုးကူးစက်ခံရသူတွေအဓိကတုံးဆွဲရတဲ့ ARD C လိုအပ်နေသူ 32,500 ကျော်ရှိပြီးလူ 9,000 ကျွဲကသာစေဝါတောက်သုံးနိုင်တဲ့အခြေအနေရှိပါတယ်ကျန်လူ 9,000 လောက်ကိုစေဝါထောက်ပံ့ပေးဖို့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ပြည်ပြင်ပြောင်းလဲဖို့လိုအပ်မယ်လို့လည်း MSF အဖွဲ့ကထောက်ပြထားပါတယ
်။ကွာအကျယ်သူ9000ကိုကျွန်တော်တို့ဘယ်လိုပုံစံနဲ့ကြည့်မိအောင်လုပ်ကြမလဲဆိုတဲ့အမျိုးလေးပေါ့နော်။အဲ့ဒါတော့ကျွန်တော်တို့28ရက်နေ့မှာကျွန်တော်တို့ဒီမြန်မာနိုင်ငံဆိုင်ရာကျွန်တော်တို့ဒီတင်ဆက်ထုတ်ပြန်ချက်တစ်ခုကိုကျွန်တော် MSF အဖွဲ့ကထုတ်ခဲ့ပါတယ်။ကျွန်တော်အဲ့ထဲမှာပေါ်ပြထားတဲ့အတိုင်းပါပဲကျွန်တော်တို့တမန်ရင်းကြီးဌာနအနေနဲ့အရင်ကအများကြီးသူတို့ဟိုစမ်းဆောင်လာစီကအဲ့အားရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့အဲ့ကျွန်မဒီထဏရဲ့ဒီဒုသားရင်းမြစ်ဆိုင်ရာပူပါရတွေနောက်တစ်ခါဒီတက်ပလန်ဆိုင်ရာမူပါရတွေအဲလောက်ကင်နိုင်စွမ်းနေနောက်တစ်ခါအဲဝန်ထမ်းတယောက်ချင်းစီရဲ့ဒီဟိုပေါ့အလုပ်တာဝန်တက်မဲ့ချက်တွေတက်တက်မမဲ့အဖွဲ့အစည်းပုံတွေကိုကျွန်တော်တို့အပြင်းအမြန်ပြင်ဆောင်လဲပြဆက်မှတာနေအာဒီကျွန်တော်တို့လိုအပ်တဲ့ပမာဏကိုအများဆုံးထိရအောင်ဖြေးပေးသွားနိုင်မယ်လို့ကျွန်တော်တို့ကယုံကြည်ပါတယ်
WHO က HIV AIDS ရှိနေသူတွေကို ARDC ပေးရမှာကုခံအားတတ်မှတ်ချက် CD4 ပမာဏကို350ကနေလာမယ့်နှစ်တွေမှာ900အထိပြောင်းလဲသတ်မှတ်တော့မှာဖြစ်တာကြောင့်စီးတောက်ရမဲ့သူအရေးအတွက်ဟာလဲပုံမှုများပြားလာဖို့ရှိနေပါတဲ့ဒီအတွက်ကျမရေးဝန်ကြီးဌာနရဲ့အမျိုးသားခုခံအားကြာစင်းမှုကူးစက်ရောဂါတိုက်ဖျက်ရေးစီမံချက် NAP နဲ့ MSF တို့ပူးပေါင်းဆောင်ရွက်ရမယ့်လမ်းစဉ်ဟာ HIV AIDS တိုက်ဖျက်ရေးလုပ်ငန်းကိုပြုပြင်ပြောင်းလဲတာနဲ့စမ်းသစ်တီထွင်တာတွေဆောင်ရွက်ဖို့လိုအပ်မယ်လို့လည်း MSF အဖွဲ့ကထောက်ပြပါတယ်။အစိုးရကမြန်မာပြည်မှာ HIV AIDS ပြန်ပွားနှုန်းရော့ကျလာတယ်လို့သတင်းထုတ်ပြန်တာတွေရှိပေမဲ့ HIV AIDS တိုက်ဖျက်ရေးအတွက်ဆောင်ရွက်နေသူတွေကတော့လိမ်မှုအကာအကွယ်ဖြစ်တဲ့ကွန်ဒွန်လိုပစ္စည်းနဲ့ဆေးထိုးအပ်တွေလက်ဝဲတွေ့ရှိရင်ဥပဒေနဲ့ညီဆုံးတာတွေရှိနေတာကြောင့်တချို့လုပ်ငန်းတွေမှာအဟန့်တားတွေရှိနေကြောင်းပြောပါတယ်။ဒီအတွက် HIV AIDS တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်းတွေကဥပဒေသစ်တချို့ပြဋ္ဌာန်းဖို့ကြိုးစားနေတယ်လို့ Phoenix အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးတီဟာကျိုင်ကပြောပါတယ
်။ဟောတချို့တော့ကိစ္စတွေညှို့ချခြင်းနဲ့ပဲထုတ်ပြန်တာပြီးနဲ့အောက်ချိန်မှာမဖြစ်နေတာရှိတယ်။ဥပမာကွန်ဒွန်ကိန်းအားလို့ရှိလို့ရှိရင်လူတွေဒီမဖမ်းရအောင်ဆိုရဲအမိန်ကိုထုတ်ပြန်လာခဲ့တယ်။ဒါပေမဲ့အောက်ချိန်မှာဆိုရင်တော့မဖြစ်နေတာရှိတယ်။နောက်ပြီးတော့ဒီလိုမျိုးတွေတုံ့ဆဲမှုနဲ့ပတ်သက်တဲ့ကိစ္စမျိုးတွေမှာဆိုရင်လည်းပဲပြည်ပြည်ချက်ချက်လောက်ကပတ်မိုးပြီးမဲ့ဥပဒေတွေမရှိတဲ့ခါကျတော့အလုံးလုံးကကိန်းအနေမှာတအားခက်ခဲတယ်။ကျောင်းပညာရေးတွေမှာအစားပေါ့နော်။ဒီတော့အလုံးကန်ရရှိရေးနေရာတွေမှာအိရှိုင်ဖြစ်နေလို့ဆိုကာဝေးပေးဖို့အပြင်လူတွေကလည်းအိရှိုင်ကိုပြန်ပွားဖို့အတွက်လှုပ်ဆောင်တဲ့လုပ်ငန်းတွေမှာအခုလက်ရှိခက်နေတာတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့မှကျွန်တော်ဆွေးနွေးမယ်ဆွေးနွေးပြီးတော့မှအဲ့ဒီအနေအချက်တွေကိုမှကြည့်မယ်ပြီးလို့ရှိရင်နိုင်ငံတော်မှာလက်တလောဖြစ်မှသိရှင်းတာမျိုးပုံခဲနဲ့နိုင်ငံတော်ရဲ့ national budget မှာမှအိရှာနီကိုပြည်ပြည်သက်သက်လုပ်ဖို့ရပြီးတော့ဒီအိရှာနီလုပ်နေတဲ့အဖွဲ့တွေကိုနိုင်ငံတော်အနေနဲ့ဘယ်လိုစီမံနေနဲ့ပံ့ပိုးရမယ်ဆိုတာမျိုးကကျွန်တော်ဥပဒေမှာပေါအောင်ကျွန်တော်စူးစမ်းနေပါတယ
်ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေဖြစ်တဲ့ UNAIDS WHO UNICEF တို့နဲ့မြန်မာကျန်းမာရေးဝန်ကြီးဌာနရဲ့အမျိုးသားခုခံအားကြာစင်းမှုကူးစက်ရောဂါတိုက်ဖျက်ရေးစီမံချက် NAP ကပူးတွဲထုတ်ပြန်တဲ့2023ခုနှစ်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံမှာ HIV ရောဂါပိုးကူးစက်ပြန့်ပွားနှုန်းကြာစင်းပေမဲ့လိင်လူချင်းဆက်ဆံသူတွေလိင်အလုသမားတွေနဲ့မူရစ်ဆေးထိုးသူတွေကြားထဲမှာတော့ကူးစက်မှုနှုန်းအန္တရာယ်မြန်မာနေဆဲဖြစ်ကြောင်းဖော်ပြထားပါတယ
်။ VOA သတင်းတော်ကုမိုးစိုးရဲ့သတင်းပေးပို့ချက်ပါခင်ဗျာ။တစ်ဆက်တည်းမှာပဲဒီဇင်ဘာလ1ရက်ဒီကနေ့မှာကြာရောက်တဲ့ကမ္ဘာ AIDS တိုက်ဖျက်ရေးနေ့ကိုအထူးအမှန်ဟောပြောပွဲတွေစီတန်းလမ်းလျှောက်ပွဲတွေထိုင်းမြန်မာနယ်စပ်မှာကျင်းပခဲ့ကြပါတယ်။ရွှေပြောင်းအလို့သမားအများစုကိုစေဝါကုသပေးနေတဲ့မေရော်ဆေးကမှာတော့ကိုဝန်ဆောင်လူနာတရာမှာ 1.5 ခန့်နှုန်းဟာ HIV ကူးစက်ခံနေရပြီးထိုင်းကျန်းမာရေးဌာနရဲ့စစ်တမ်းတွေအရ HIV ကူးစက်နှုန်းရဲ့ 83 ခန့်နှုန်းဟာလိင်ကတဆင့်ကူးစက်နေတာလို့ဆိုပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ
်။လူမှုအခြေပြုအဖွဲ့အစည်းတွေ၊ပညာပေးလှုပ်ရှားနေတဲ့အဖွဲ့တွေ၊အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ၊ရှေ့ပြောင်းလူသမားတွေ၊ဝေဒနာရှင်တွေစုဝေးပြီးကမ္ဘာ AIDS တိုက်ဖျက်ရေးနေ့ပညာပေးလှုပ်ရှားမှုတွေကိုထိုင်းမြန်မာနယ်စပ်မှာစီတန်းလမ်းလျှောက်ပွဲတွေနဲ့ကျင်းပခဲ့တာပါ။နှစ်စဉ်နှစ်တိုင်းမှာလူနာအသစ်တွေတိုးလာနေပြီးမဲတော်ဆေးကန်းကိုလာရောက်ပြသသူလူနာထောင်ထဲချီရှိနေတာပါ။ကိုဝင်ဆောင်တွေကိုသွေးဆေးရမှာတော့တရာမှာ 1.5 ခန့်နှုန်းဟာ HIV AIDS ရောဂါကူးစက်ခံရသူတွေတွေ့ရတယ်ဆိုပြီးမဲတော်ဆေးကန်းပြည်ပလူမှုကျန်းမာရေးဌာနရဲ့မန်နေဂျာဆရာစောတန်းလွင်ကတော့အခုလိုပြောပါတယ်။
ကျွန်တော်ဒီနေဆက်မှာတော့လေမြန်မာချင်းလိန်ရနေကူးစက်တာများပါတယ်ဆိုတော့ကျွန်တော်လူနာတွေကဟိုလေသူတို့ငကိုတွေကသူတို့ကျွန်တော်စီလာတဲ့အချိန်မှာသူတို့အိမ်တော်ပြပြသားချွတ်တဲ့10 20ရှိတယ်အဲမျိုးနောက်တော့လည်းလက်ရှိအိမ်တော်ပြတဲ့လူကလည်းအာသူတို့က10 20 interview မှာသူတို့ရဲ့လိန်ဆက်ဆံဘဝအိမ်တော် 20 30 လောက်ရှိတယ်အမျိုးလိုရှိတယ်နော်အဲမျို
းထိုင်းမြန်မာနေဆက်မှာရှိတဲ့ထိုင်းစစ်ရုံတွေကိုလည်းအလုတ်သမားလက်မဲ့အထောက်ထားရှိသူတွေကစေဝါကူတာမှုတွေလုပ်လို့ရှိရမှာမြန်မာနိုင်ငံသားအများစုကိုစေဝါကူတာမှုပေးနေတဲ့ထိုင်းကျန်းမာရေးဌာနရဲ့စစ်တမ်းအရဆိုရင် HIV AIDS ဖြစ်တဲ့လူနာတွေရဲ့83%ဟာလိင်ကကူးစက်တာလို့ဆိုပါတယ်။မဲတော်ဆေးကမ်းမှာလုပ်တဲ့ပညာပေးဟောပြောပွဲကိုလည်းထိုင်းကျန်းမာရေးဌာနကတာဝန်ရှိသူတွေတက်ရောက်ခဲ့ပြီးယောဂမကူးစက်ဖို့အတွက်ပညာပေးမှုတွေလိုအပ်တဲ့အကြောင်းအခုလိုပြောသွားပါတယ်
။ป้องกันตัวบ้างนะครับเนาะจากการติดเชื้อต่างๆ
HIV ယောဂါဟာကူးစက်တတ်တဲ့ယောဂါဖြစ်တဲ့အတွက်ကာကွယ်ဖို့လိုအပ်တယ်လို့ကူးစက်ယောဂါတိုင်းကိုကာကွယ်ဖို့နဲ့မိသားစုတွေမှာကူးစက်ရင်လည်းနောက်ထပ်မကူးစက်အောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောသွားခဲ့တာပါ ဒီနေ့မှာတော့မြန်မာနိုင်ငံဘက်ချမ်းမှာဝေဒနာရှင်တွေအတွက်အေအာဘီစေးရတာမျိုးတွေတချို့အန်ဂျီအိုတွေကလည်းမြန်မာနိုင်ငံဘက်ချမ်းကိုရွှေ့ပြောင်းပြီးတော့ဆေးပေးတာတွေရှိလာပြီဖြစ်တဲ့အတွက်လူနာအရေးအတွက်ထိုင်းမြန်မာနယ်စပ်မှာအများအပြားရောက်မလာတာကလွဲရင်ဝေဒနာရှင်အသက်တွေရှိနေသေးပဲဆိုပြီးမက်တော်စေကန်းကဆိုပါရ
ယောဂရှင်တွေကိုနှစ်သိမ့်ဆွေးနွေးခြင်းနေနဲ့ယောဂမပြတ်ပွားအောင်ပညာပေးဖို့ကတော့လှုပ်ဖို့လိုအပ်ဆဲဖြစ်ကြောင်းမဲတော်စေကံပြပလူလူကျမ်းမာရေးဌာနရဲ့မန်နေဂျာဆရာစောတန်းလွင်ကပြောပါတယ်။ကောင်းခြင်းနဲ့ပတ်မမှုကောင်းရတယ်သူရဲ့ငကိုခံပြလက်ကောင်းတဲ့ဆိုရင်တော့သူတို့တွေကလည်းမထိုင်ထိုင်ထိုင်ထိုင်နဲ့ယောဂမပြတ်ပွားအောင်လည်းဝိုင်းဝန်းကူညီပါတယ်။ဒါမှမဟုတ်တချို့တွေကတော့ ဟိုနည်းနည်းဟိုလှုပ်ဆော်ပြောပြရမှာဒီ HIV ကိုလူတိုင်းတူးချင်းစီရတောင်းအောင်ယူဖို့လိုပါတယ်လို့ဟောနော်
နေစင်နှစ်တိုင်းမှာပညာပေးလှုပ်ရှားမှုတွေကိုထိုင်းမြန်မာနယ်စပ်မှာကျင်းပခဲ့တယ်လို့ရွှေပြောင်းလူသမားတွေကလည်းနေစင်နှစ်တိုင်းတိုးများလာတာရွှေပြောင်းသွားတာတွေရှိနေတဲ့အတွက်ပညာပေးမှုတွေကတော့ဆက်လက်လှုပ်ဆောင်သွားမှသာယောဂကူးစက်မှုရော့ကျလာမယ်ဆိုပြီးပညာပေးလှုပ်ဆောင်နေသူတွေကပြောဆိုကြပါတယ်ရှင်
VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။အမေရိကန်ဌာနေတိုင်းသားတွေရဲ့ပညာရေးအကြောင်းမတင်ဆက်ခင်မှာအခုတော့ပညာရေးဥပဒေနဲ့ပတ်သက်ပြီးမြန်မာပြည်ကျောင်းသားတွေရဲ့လှုပ်ရှားမှုကိုလည်းကြည့်အောင်ပါ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများအဖွဲ့ချုပ်ကဥဆောင်ပြီးနိုင်ငံအနှံ့ပညာအမျိုးသားပညာရေးဥပဒေရှင်းလင်းဆွေးနွေးပွဲနဲ့ဆန္ဒပြကန့်ကွက်ပွဲလှုပ်ဆောင်နေချိန်ရဲအာဏာပိုင်တွေကကျောင်းသားကောင်းဆောင်တချို့ကိုပုံမှန်ဆက်ရှင်နဲ့တရားစွဲဆိုတာလာရောက်ခေါ်ဆောင်ဖမ်းဆီးဖို့ကြိုးပမ်းမှုတွေရှိနေပေမဲ့ကျောင်းသားလှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဘက်ကသားများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့အစိုးရကိုရပ်ပေါင်း60တွင်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တပိတ်မောက်ကျောင်းသားတွေကတောင်းဆိုထားခြင်းလည်းဖြစ်ပါတယ်။အသေးစိတ်ကိုမတ်ဆုမွန်ကတင်ပြပါမယ်။
သမရဥသိမ်းစိတ်လက်မှတ်ရေးထိုးအတီးပြုပြထမ်းလိုက်တဲ့အမျိုးသားပညာရေးဥပဒေပါအချက်တွေကိုကျောင်းသားတွေကသဘောမတူလက်မခံနိုင်ဘူးဆိုပြီးတော့ဆန္ဒပြဆန့်ကျင်ကန့်ကွက်မှုတွေလုပ်ခဲ့တဲ့တပိတ်မောက်ကျောင်းသားတွေဘက်ကအစိုးရနဲ့လွှတ်တော်ကိုရပ်ပေါင်း60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုချက်6ချက်တောင်းဆိုထားခြင်းဖြစ်ပါတယ်။ဒီရပ်ပေါင်း60အတွင်းမှာအမျိုးသားပညာရေးဥပဒေကိုကျောင်းသားတွေဘက်ကဘာကြောင့်သဘောမတူရသလဲ။ဘယ်အချက်တွေကတော့ကျောင်းသားတို့ဘက်ကလက်မခံနိုင်စရာဖြစ်ရပါသလဲဆိုတာကိုအများပြည်သူသိရှိနိုင်အောင်ရှင်းလင်းဆွေးနွေးတဲ့လှုပ်ရှားမှုတွေစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြမှုတွေကိုအထက်ပမာပြည်ခရိုင်တချို့မှာဘာကသာများအဖွဲ့ချုပ်ကနေဦးဆောင်ပြီးတော့နိုဝင်ဘာလ24ရက်နေ့ကစတင်ပြီးဇက်တိုက်လှုပ်ဆောင်လာကြတာဖြစ်ပါတယ်။မြင်းကြံမုံရွာနဲ့မန္တလေးမြို့တွေမှာကျောင်းသားလှုပ်ရှားမှုတွေလှုပ်ဆောင်ခဲ့တဲ့အချိန်မန္တလေးအိမ်တော်ရာဖျားဝင်းမှာတော့ရဲအာဏာပိုင်နေတဲ့ကျောင်းသားတွေကြားတင်းမာမှုတချို့ရှိခဲ့ပါတယ်။မန္တလေးတိုင်းတွင်ကပမောက်ခချုပ်နဲ့ပညာရေးတာဝန်ခံတွေဘက်ကလည်းမန္တလေးဘာကသာများအဖွဲ့ချုပ်နဲ့ရတနာဘုံတက္ကသိုလ်ကျောင်းသားများတက်မကကကျောင်းသားခေါင်းဆောင်တွေနဲ့လာရောက်ညှိနှိုင်းမှုတွေရှိခဲ့ပါတယ်။တောင်ငူခရိုင်ဘက်မှာဘာကသာများအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့ဒေသခံကျောင်းသားတွေစုပေါင်းပြီးတော့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်နေချိန်မှာပဲပုံမှန်18ကိုချိုးဖောက်တယ်ဆိုပြီးရဲအာဏာပိုင်တွေဘက်ကသူအပါအဝင်ကျောင်းသားခေါင်းဆောင်6ဦးကိုတဲခိုနေတဲ့ဖုန်ကြီးကျောင်းတဲ့သပိတ်စခန်းတွေမှာအချိန်ငိမ့်လာရောက်ခေါ်ဆောင်မှုတွေလုပ်ခဲ့တဲ့အကြောင်းဘာကသာများအဖွဲ့ချုပ်အဖွဲ့ဝင်ကိုမြတ်သူကအခုလိုပြောပြပါတယ
်။ဆန္ဒပြမယ်ဆိုရင်ပုံမှန်18ရာစတင်ဖို့ကျွန်တော်တို့ကပုံမှန်18ရာကျွန်တော်တို့မတင်နိုင်ဘူးပေါ့နော်ကျွန်တော်တို့အပီပေးဆိုရင်ဥပဒေကြောင့်ရကျွန်တော်အပီပေးတယ်ပေါ့နော်ဒီခွန်းမိတ်တော့ကျွန်တော်တို့မတောင်းခံဘူးလို့ပြောလိုက်တယ်အားနည်းကျွန်တော်တို့ဖာမတင်ဘူးဆိုတော့နောက်နေ့ကျွန်တော်နှစ်ဆက်ကိုဆန္ဒကြတော့ညွန့်နယ်ရင်းမှုကဆက်ဆံမင်းပြီးရတဲ့ပုံမှန်ဆက်ရှင်နဲ့အမှုဖွင့်ထားတဲ့အကြောင်းပေါ့နော်အဲ့တော့ကျွန်တော်တို့ခန်းပြရမယ်ပေါ့အဲ့တော့ညွန့်နယ်ရုံးကျွန်တော်ချကိုလာပေးပါပေါ့ကျွန်တော်တို့ခံဝင်နဲ့ပြတ်ပါမယ်လို့ပြောတယ်၈နာရီခွဲလောက်ကြာတော့တစ်ခေါက်ပြန်လာတယ်လာပြီးတော့ကျွန်တော်တို့ကရဲစခန်းလည်းမခေါ်တော့ပါဘူးပေါ့ဖုန်းကြောင်းပဲသူစာချုပ်တွေယူလာပေးပါမယ်အဲ့ဒီမှာကျွန်တော်တို့ခံဝင်လုပ်ပြပါပေါ့ခံဝင်လုပ်တဲ့ဆိုတဲ့သဘောကကျွန်တော်တို့ကအခုပေါင်းချုပ်တယ်ဆိုတော့ရာဇဝင်ပေးထားတော့ဘာကတာများဖွဲ့ချုပ်နေတဲ့အလုပ်တွေရှိရဲအဲ့ဒီအလုပ်တွေတော့ကျွန်တော်တို့မှားလို့ခုလိုသူတို့ပြောထားတယ်သူတို့ကအဲ့တော့ရုံးချင်းကိုကျွန်တော်တို့အားတဲ့အချိန်ပေးပါပေါ့နော်ဒီဖေဖော်ဝါရီ၁၀ရက်နေ့ရှိပေါ့ခံဝင်ဖုန်းကြောင်းမှယူပေးပါလို့ပြောတယ်ကျွန်တော်တို့ရဲ့ဘာကတာများဖွဲ့ချုပ်ကလုပ်တဲ့ပွဲတိုင်းမှာကျွန်တော်တို့ကခံဝင်ယူရမှုမရှိဘူးခင်ဗျ၁၇ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းကျွန်တော်တို့ကဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီတွေကတအုပ်ဖြစ်ပြီးလှုပ်ရှားမှုပါဝင်တဲ့ကျောင်းသားတွေဖြစ်စီပေါ့နော်ဘုရားဆက်ရှင်တရားဆွဲခံရုံတရားရဆိုင်မှာမဟုတ်ဘူးခန့်ညင်ဖန်ကျွန်တော်ရှိတဲ့နေရာမှာလာဖမ်းလို့ဆိုတဲ့စကားပြောထားရှိတယ်အဲ့ဒီတော့လည်းခံယူကျွန်တော်တို့ခန့်ညင်လာဖမ်းမှာကျွန်တော်ညချက်နိုင်ပြီရှိမယ်လို့ပြောလိုက်တယ်အဲ့တော့သူတို့အထောက်အကူပြန်နေကြမယ်ဆိုပြန်သွားတယ
်ဒီလိုမျိုးရဲအာဏာပိုင်တွေဘက်ကကျောင်းသားကောင်းဆောင်တွေပေါ်မှာနှောက်ယှက်မှုတွေအကြိမ်ကြိမ်လှုပ်ဆောင်မှုတွေရှိပေမဲ့လို့တပိတ်မောက်ကျောင်းသားတွေဘက်ကတော့လှုပ်ရှားမှုတွေကိုဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့သူတို့ဘလောက်ဖိအားပေးပြီးမရက်တက်ပါဘူးအခုဆိုလည်းကျွန်တော်တို့ဒီဘုံလုပ်ငန်းကော်မတီကပုံကိုယ်တွေနောက်ကိုလည်းဒီ
ထောက်လန်းရေးတွေလိုက်နေရရှိပါတယ်။ဆိုလို့ဆိုအပြင်းလုံးမရတာရှိတယ်။ဒါနဲ့ကျွန်တော်တို့ဘယ်လိုပဲနောက်ဆက်ပေးပေးအတားအဆီးတွေလည်းလို့ကျွန်တော်တို့ကတော့ကျွန်တော်တို့လုပ်ပြရှိရဲ့ဒီဟာတွေကိုစက်တိုက်လုပ်ဆောင်မှာပါ။သူတို့ဖိအားပေးလေကျွန်တော်တို့ကိုပြီးပြင်းပြင်းထန်ထန်တုံ့ပြန်လေးပါပဲ။ဒီလက်ရှိကျွန်တော်တို့တောင်းလာတဲ့အချက်လက်တွေမရဘူးဆိုရင်တော့ဒီရပောင်း60တဲ့မှာဒီဦးသိဖြေဆိုရကျွန်တော်တို့တောင်းလာတွေကိုမလိုက်ရဘူးဆိုရင်ကျွန်တော်တို့တရိုင်းကြီးလုံးအတိုင်းနာနဲ့ကျွန်တော်ရန်ကုန်မှာပေါက်ခဲ့တဲ့တပိတ်၄ရက်တာတပိတ်ကပိုပြီးကြီးမားတဲ့ပိုပြီးကျယ်ပြန့်တဲ့လှုပ်ရှားမှုယူကျွန်တော်ပေါ်ဆောင်သွားမှာပါ။
ဘ ਹੁ ချုပ်ကင်မှုနဲ့ပြဋ္ဌာန်းခဲ့တာဖြစ်တဲ့ဆိုပြီးတော့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတက်မကများအဖွဲ့ချုပ်ဘာကတာတက္ကသိုလ်ចောင်းသားများအဖွဲ့ချုပ်တက္ကတာကចောင်းသားတွေဥဆောင်ပြီးတော့ရန်ကုန်မြို့မှာနိုင်ငံလုံးဆိုင်ရာចောင်းသားတို့အရေးပေါ်အစည်းအဝေးခေါ်ယူပြီးတော့စန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။နှစ်ရက်တာကျင်းပခဲ့တဲ့ဒီနိုင်ငံလုံးဆိုင်ရာចောင်းသားတို့အစည်းအဝေးကနေပြီးတော့မှဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကိုဖွဲ့စည်းပြီးရန်ကုန်မြို့မှာចောင်းသားတပိတ်တွေကို၄ရက်ဆက်တိုက်ဆင်နွှဲခဲ့ကြပြီးတဲ့နောက်ခုလိုမျိုးအထက်ဗမာခရိုင်နေမှာပါ။ចောင်းသားတွေကဆန္ဒပြလှုပ်ရှားမှုတွေကိုဖော်ဆောင်နေကြတာဖြစ်ပါတယ်ရှင်
။မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာမူရင်းအမေရိကန်အင်ဒီယန်တွေရဲ့နေမျိုးကိုတွားရောက်ခဲ့တဲ့၄ရောက်မြောက်သမ္မတဖြစ်ပြီးသူတို့တွေရဲ့ပညာရေးတိုးတက်မှုဟာသူ့အစိုးရရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းစဉ်တစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်။ Washington အင်ဘူရောကနှစ်စဉ်ကျင်းပမြဲဖြစ်တဲ့ဒီဇင်ဘာလ3ရက်နေ့လူမျိုးစုခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမှာဒီပညာရေးကိစ္စကိုဆွေးနွေးကြဖို့ရှိပါတယ်။ VOA သတင်းတောက်အရုဖန်တစ်သတင်းပေးပို့ထားတာကိုကိုငိမ့်ညာကပြောပြပါမယ်
။ Louis Walking Edgar Sindhimu College ကနေပထမဆုံးတဘာဝပတ်ဝန်းကျင်သိပ္ပံဘာသာရပ်နဲ့မဟာဘွဲ့ရယူမဲ့သူဖြစ်ပြီးသူရတဲ့ဘွဲ့နဲ့ဆိုင်တဲ့အလုပ်ကိုလုပ်ပြီးသူနေထိုင်တဲ့နေရာကိုတိုးတက်အောင်လုပ်ပေးခြင်းသူပါ။သူ့မိသားစုထဲမှာတော့သူကပထမဆုံးကောလိပ်ကျောင်းတက်ဖူးသူဖြစ်ပါတယ
် My dad and mom both encouraged me all throughout their lives throughout my life you know my dad
ကျွန်တော်ကချောင်းလုံးအဖေမေရီကအားပေးခဲ့တယ်လေအထူးသဖြင့်တော့အဖေပေါ့သူကိုယ်တိုင်ကတော့အထက်တန်းကျောင်းတော့မပြီးပါဘူးဒါပေမဲ့ကျွန်တော်တခုဖြစ်စေချင်တယ်လေ
Sittingbu College ကလူမျိုးစု College 30တဲကတခုဖြစ်ပြီး Standing Rock လို့ခေါ်တဲ့မူရင်း American Indian တွေရဲ့တီးတတ်နယ်မြေမှာတည်ရှိပါတယ်ကင်းကနန်အချက်လက်တွေရမူရင်းအမေရိကန်အင်ဒီယန်တွေထဲမှာဘွဲရသူ10ရာခိုင်နှုန်းလောက်ပဲရှိပြီးဗဟိုအစိုးရကထောက်ပံ့ထားတဲ့ဒီကျောင်းမှာတက်နေတဲ့ကျောင်းသားသမဂ္ဂဥက္ကဋ္ဌဒါကိုတာခေတာအပါအဝင်ကျောင်းသား300လောက်ဟာဒီလိုအခြေအနေတွေကိုပြောင်းဖို့စ조사နေကြပါတယ်
We do have a lot of problems on the reservation and Sittingbull College does all that it can
ကျွန်တော်တို့တည်တဲ့နေမြေမှာပြဿနာတွေအများကြီးရှိပါတယ်ဒီ Sittingbull College ကကျောင်းသားတွေကျောင်းလာတက်ဖို့လိုအပ်တဲ့သွားလာရေးခလေးဆောက်ရှောက်မှုတွေကအစကူညီနိုင်သလောက်ကူညီပေးပါတယ
်။မူရင်းအမေရိကန်အင်ဒီယန်တွေများများကျောင်းလာတက်ဖို့နဲ့ဘွဲတစ်ခုတော့ရအောင်လုပ်ပေးဖို့အရေးကြီးတယ်လို့ကျောင်းဥက္ကဋ္ဌလော်ရာဗမီလီယန်ကပြောပါတယ်
။ huge majority are first generation students college students who don't havea lot of experience they don't have parents
ចောင်းသားအများစုကအတွေ့အကြုံမရှိတဲ့ပထမဆုံးတက္ကသိုလ်တက်ဖူးတဲ့မျိုးဆက်ပါသူတို့မှာကောလိပ်အတွေ့အကြုံအကြောင်းပြောပြမဲ့သူမရှိပါဘူးဒါကြောင့်သူတို့အနေနဲ့ဒီသီးသန့်နေမြေကနေတက္ကသိုလ်အကြီးကြီးတွေသွားတက်တဲ့အခါလမ်းပျောက်တယ်လို့ခံစားကြရပါတယ
်မူရင်း American Indian အများစုကအထူးသဖြင့်ယောက်ျားလေးအများစုကလမ်းညွှန်မှုနဲ့ဘဝရည်ရွယ်ချက်တွေလိုအပ်တယ်လို့ Vermilion ကပြောပါတယ်ဝရင်းစော်တဲ့တင်တန်း၊ရင်းနှံတွင်းတူးတဲ့တင်တန်းလိုမျိုးအတန်းတွေရှိပြီးအမျိုးသားအများစုကိုကျောင်းလာတက်စေဖို့အတွက်ဦးတည်ထားပါတယ်။လက်ရှိမှာတော့အမျိုးသားနဲ့အမျိုးသမီးဥယေက 30-80 ဖြစ်နေပါတယ်။ Scott David ကတော့မြောက်ဒါကိုတာအိန္ဒိယရေးရာကော်မရှင်ဦးဆောင်ညွှန်ကြားရေးမှူးဖြစ်ပြီးအခုလိုအချိုးအစားကွာဟတာကိုနည်းစေဖို့နဲ့လူသားအင်အားတိုးတက်စေဖို့အစီအစဉ်တွေကိုလှုပ်ဆောင်ဖို့ကြိုးပမ်းနေသူပါ
There are plenty of jobs. We're talking right now in North Dakota, anywhere from 22,000 to 25,000 jobs right now.
And they're just... ဒီမှာအလုပ်တွေအများကြီးရှိပါတယ်။မြောက်ဒါကူတာမှာအလုပ်က 22,000 ကနေ 25,000 အထိရှိပြီးတော့လူကမရှိပါဘူး။တခြားတစ်ဖက်မှာတော့အလုပ်ကင်မဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့လူမျိုးစုတွေကလည်းအများကြီးရှိပါတယ
်။လူမျိုးစုတက္ကသိုလ်တွေဟာလူငယ်မှုရင်း American Indian တွေအတွက်မျောလင်းချက်မီးပြတိုက်တွေဖြစ်ပြီးစင်ရဲရင်းကလွတ်မြောက်စေမဲ့အကြောင်းတွေလို့ Davis ကပြောပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန်မ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ကြည်ည9:00ပဲရှိပါပြီ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာပါအခုဒုတိယနိုင်ဝဲအတွင်းမှာစီးဝိုင်းကန္တသက်တမ်းရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျမရဲ့ယုံကြည်ချက်ကတော့ပကတ်လွဲတော့လက်ပြီးကဘာကိုအုပ်စိုးနိုင်ဤဆိုတဲ့စကားပုံလေးကိုအခြေခံပါတယ်။ထပ်ဖြည့်ဆက်ပြီ
း Johns Hopkins တက္ကသိုလ်မှာပညာစီးပူးနေတဲ့မမြအမြစုကျော်ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့စီးဝါးရေးကဏ္ဍကိုတင်ဆက်ပါမယ်။ဒီတစ်ပတ်စီးဝါးရေးကဏ္ဍမှာ Black Friday လို့ခေါ်တဲ့အထူးလျှော်ဈေးနဲ့ဈေးရောင်းချမှုအကြောင်းကိုကိုဇော်ဝင်းလှိုင်ကစီစဉ်တင်ဆက်ထားတာပါ။
ဆူမာလို့ခေါ်တဲ့စားသုံးသူတွေပေါ်အများစုမိခိုအားထားနေရတဲ့အမေရိကန်နိုင်ငံရဲ့စီးပွားရေးဟာနှစ်စဉ်စားသုံးသူတွေဘလောက်ဝယ်ယူသုံးစွဲတယ်လဲဆိုတဲ့အပေါ်မှာအများကြီးမူတည်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံကကုန်ပစ္စည်းတွေနဲ့အဝတ်အထည်တွေလက်လီရောင်းချတဲ့စတိုးဆိုင်တွေဟာသူတို့ရဲ့တနစ်တာရောင်းချရမှုရဲ့နောက်ဆုံးပိတ်အိတ်နဲ့လွဲဆိုသလိုနှစ်မကုန်ခင်ခရစ်မတ်ရာသီရောင်းချမှုဘလောက်ရှိတယ်လဲဆိုတာကိုစောင့်ကြည့်ကြစမြဲလဲဖြစ်ပါတယ်။ဒါကြောင့်လဲခရစ်မတ်ရာသီရောင်းချမှုတွေရဲ့အစပထမနေ့လို့အခုနောက်ပိုင်းကာလတွေမှာသတ်မှတ်လာကြတဲ့ Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့အာလရဲ့နောက်တနေ့ဖြစ်တဲ့တောက်ကြနေ့ Black Friday နေ့မှာဘလောက်ရောင်းရတယ်လဲဆိုတဲ့အပေါ်မူတည်ပြီးခရစ်မတ်ရာသီကုန်ပစ္စည်းရောင်းချမှုနှုန်းကိုခန့်မှန်းတွက်ချက်ကြလေရှိပါတယ်။ Black Friday နေ့မှာအဝတ်အထည်လူသုံးကုန်ပစ္စည်းမျိုးစုံနဲ့လျှက်စပစ္စည်းတွေကိုအဆမတန်ဈေးချပြီးနေ့စဉ်ရောင်းချလေရှိတဲ့အတွက်တချို့နာမည်ကြီးစတိုးဆိုင်တွေမှာညအိတ်စောင့်ကြတဲ့သူတွေရှိသလိုမနဲ့မိုးလင်းလို့ဆိုင်ဖွင့်ပြီးဆိုတာနဲ့ထောင်တောင်းချီတဲ့သူတွေစတိုးဆိုင်တွေရဲ့အကျိတ်အနေတိုးဝင်ပြီးတက်တာတဲ့ကိုလိုချင်တဲ့ကုန်ပစ္စည်းတွေကိုရှာပြီးဝယ်ယူကြလေရှိပါတယ
်။ We come out early. We probably save about $500.
ကျမတို့စောစောရောက်သွားတဲ့အတွက်အနည်းဆုံးဒေါ်လာ500လောက်တော့ချွေတာမိသွားပါတယ်
။ဒါကတော့ဈေးဝယ်သူတူပြောပြသွားတာဖြစ်ပါတယ်။VOA မြန်မာပိုင်းကဝိုင်းတော်သူဖြစ်တဲ့မခင်ဖြူထွေးကလည်း Black Friday မှာဈေးဝယ်ရတဲ့အတွေ့အကြုံကိုပြောပြပါရစေ
။ Black Friday မှာကြာလို့ရှိရင်သူကပစ္စည်းတွေကဟိုတာမန်အချိန်မှာထပ်ပို့ပြီးတော့အများကြီးသွားဈေးလျှော့ပြီးတော့ရောင်းတာပေါ့နော်။ဥပမာဆိုလို့ရှိရင်တာမန်အချိန်မှာ10ရာခိုင်နှုန်း15ရာခိုင်နှုန်းလောက်ချတာမျိုးမဟုတ်ဘူး။ Black Friday ဆိုလို့ရှိရင်အနည်းဆုံး50 60ရာခိုင်နှုန်းလောက်ကစပြီးတော့85ရာခိုင်နှုန်း80ရာခိုင်နှုန်းအဲ့လောက်ထိကိုဈေးချတဲ့ခါကျတော့ပစ္စည်းတစ်ခုကိုကပစ္စည်းတစ်ခုက100ဆိုအဲ့ဒီမှာ20လောက်ပဲပေးရတာလောက်တိဖြစ်သွားပါဘောနော်တခါဒီ20 30လောက်နဲ့ရလောက်တိဖြစ်သွားတော့လူတွေကဒီလိုနှိမ့်မျိုးမှာအရင်ကအလူရက်ဝဲကြပါလို့ဆိုအကြီးကျယ်ဈေးလျှော့ရောင်းတဲ့ခါကျတော့ဒါပေမဲ့အဓိကကသူကဒီလိုမျိုးလျှော့ရောင်းတာကဒီလက်လီဆိုင်ကြီးတွေမှာအဓိကတော့ကုန်တိုက်ကြီးတွေအဲ့လိုဟိုတကယ်ဒီဟိုမူရင်းလက်လီဆိုင်ကြီးတွေမှာရောင်းကြတာများတဲ့ခါကျတော့လူတွေကအဲ့လိုနေရာတွေကိုတော့တကူတကတော့သွားတာပေါ့နော်တချို့ဆိုလို့ရှိရင်ဥမာဟိုအထူးသဖြင့်ဒီချိန်မှာဟိုဈေးကြီးတဲ့ပစ္စည်းတွေကိုပိုဝယ်ကြတာများတာပါလဲဆိုတော့ကွန်ပျူတာပစ္စည်းတွေလျှက်စဒီအာကွန်ပျူတာနဲ့သက်ဆိုင်တဲ့ဟိုတယ်လီဖုန်းလိုကွန်ပျူတာတို့ပေါ့နော်ဒီလိုမျိုးဆက်ပစ္စည်းတွေပို့ပြီးတော့ဝယ်ကြပါဆိုဈေးအရန်သက်တာလို့တချို့ဆိုလို့ရှိရင်မနေ့အစောကြီးကတည်းကဟိုတန်းစီပြီးတော့ဈေးမှာသွားဆောင်တာတွေရှိတယ်ဥမာညကတည်းက2နာရီ3နာရီလောက်တည်းကထားပြီးတော့အိမ်မှာမအိပ်ဖဲနဲ့ဆိုင်ရှိမှသွားအိပ်ပြီးတော့ဝယ်တယ်ဆိုတော့အထီတာမှလူတွေရှိရပါဆိုဥမာ TV တို့ကွန်ပျူတာတို့ဝယ်မယ်ဆိုလို့ရှိရင်အဲ့ချိန်မှာကွန်ပျူတာတစ်လုံးကိုတရားနဲ့လည်းရချင်ရနိုင်တယ်ဆိုတော့လူတွေကအဲ့ဒါကြောင့်မလို့အတူအလူရပေါ့နော်ဝယ်ကြတာဆိုတော့ကျွန်တော်ကလည်းဟိုရသလောက်ပေါ့လေကိုကတော့သူတို့လောက်တော့အဲ့လိုပင်ပင်ပန်းပန်း2နာရီ3နာရီတော့ထားပြီးတော့သွားမဆောက်ဘူးပေါ့ဒါပေမဲ့ဒီလိုနေ့မျိုးမှာတော့ဈေးဝယ်လို့ရှိရင်အရင်တက်တာတော့တော့ဝယ်ဖြစ်တာပေါ့
ဈေးဝယ်တဲ့အခါကျတော့အဲ့လိုမျိုးလူတွေတလောက်အဲ့လောက်များတော့ဟိုတိုးရကြည့်ရတာတွေလှုပ်ကြတာတွေရှိလားမခင်ဖြူတွေရောဘလို့ကြုံဘူးလဲ
ကျွန်မကတော့တခါအဲ့ဒီဒီ Black Friday sale ကိုပေါ့နော်တငယ်ချင်းနေနေကဲသွားကြမယ်ဆိုပြီးတော့ကျွန်မတစ်နှစ်သွားတယ်ဟိုတိတ်မကြခင်တစ်နှစ်ပေါ့သွားလိုက်တာတော်တော်စိတ်ညစ်ဖို့ကောင်းတယ်ပစ္စည်းတွေကတော့စိတ်ချတာမှန်တယ်ဒါပေမဲ့လူသိများတဲ့ခါကျတော့လူကဈေးကဝဲဝဲနဲ့ပင်ပန်းလာကိုလိုချင်တဲ့ဟာလေးတွေယူလိုက်တယ်ယူလိုက်ပြီးတော့ပတ်ဆက်ရှင်းမယ်လို့ကြည်လိုက်တော့ရှေ့မှာကိုရှေ့မှာလူတန်းက100လောက်ရှိတယ်ဆိုတော့စိတ်မရှိတော့ပစ္စည်းကိုထားခဲ့လိုက်တယ်နောက်တစ်ဆိုင်သွား နောက်နေ့ဆိုင်သွားတာလည်းအဲ့လိုပဲလူတွေကကြိတ်ကြိတ်တိုးဆိုတော့ကိုလိုချင်တဲ့ပစ္စည်းလေးတွေတော့ရပါတယ်ဈေးတတတတနဲ့ဒါပေမဲ့လူတွေသိပ်များတဲ့ခါကျတော့စိတ်မရှိတော့ဘူးဒီကောက်ပတ်စံရှင်းရတဲ့နေရာမှာစောင့်ရတာတို့နောက်တစ်ခုကဘာဖြစ်လဲဆိုတော့ဆိုတော့ကျွန်မပြောသလို तू ကလက်လီဆိုင်ကြီးတွေမှာအဓိကရောင်းတာဆိုတော့ဒီနိုင်ငံမှာဆိုလို့ရှိရင်က तू ကအဲ့လိုမြို့နဲ့နည်းနည်းခက်လန်းလန်းမှာရှိတယ်ဒီမှာအောက်လက်လို့ခေါ်တဲ့နေရာတွေပေါ့နော်အဲ့လိုနေရာတွေကိုသွားကြတယ်ဒီလက်လီဆိုင်ကြီးတွေစုပြီးတော့ထားတဲ့နေရာတွေပေါ့ဆိုတော့အဲ့လိုနေရာကိုသွားတဲ့အခါမှာလမ်းမှာဆိုဒီဈေးဆိုင်ကိုသွားဖို့သွားတဲ့ကားတန်းကဒီ traffic ကကားကျက်တဲ့ပြဿနာလည်းတော်တော်ဆိုးတယ်ကျွန်မအဲ့သွားတော့ဆိုလို့ရှိရင်ပြန်အိမ်ကနေပြီးတော့ထွက်သွားလိုက်တာနေ့လယ်လောက်ထဲကထွက်သွားလိုက်တာတနေ့ကိုဈေးဝယ်ဈေးဝယ်နောက်အပြန်ကျတော့ကားပိတ်တာနဲ့ပါနဲ့တကောင်ကျော်မှအိမ်ပြန်ရောက်တဲ့ဟာမျိုးဖြစ်တယ်အဲ့လိုဒီ Black Friday လို့ဟာမျိုးပါလေဆိုတော့အဲ့ဒါကတော့နည်းနည်းစိတ်ညစ်ဖို့ကောင်းတာပေါ့
ဒါဆိုလို့ရှိရင်အဲ့ဒီလိုသွားမဝယ်ခင် Black Friday မတိုင်ခင်မှာကိုဘာလို့ခြင်းနဲ့ဘယ်နေရာမှာကိုလိုခြင်းနဲ့ပစ္စည်းတွေရောက်နေတယ်ဆိုတော့ကိုကကြိုပြီးတော့လေ့လာထားရမယ့်သဘောဖြစ်နေတာပေါ့
ဟုတ်တယ်ဒီ Black Friday မတိုင်ခင်တပတ်လောက်ထဲကစပြီးတော့ဟိုလူတော်တော်များအလုတ်ရှုပ်နေပြီ online ပေါ်မှာတက်ပြီးတော့ line ပေါ်မှာကိုလိုချင်တဲ့ပစ္စည်းဘယ်နေရာမှာဈေးချနိုင်တယ်လဲဆိုရရစား like ပြီးတော့တခါတည်းအဲ့မှာကြည့်ပြီးတော့တပတ်လောက်လူလဲဟိုကတော့လူတွေကတော်တော်ရှုပ်ရှက်ခတ်နေပြီ
marketplace ပြောသွားတယ်လို့ပါပဲကိုလိုချင်တဲ့ကွန်ပစ္စည်းရဖို့အတွက်တောက်ကြနေမတိုင်ခင်ကတည်းကကြိုတင်ပြီးအချက်အလက်တွေရှာထားတာနဲ့တင်လုံလောက်တာတော့မဟုတ်ပါဘူးအဖုံးလုံးတက်တာတဲ့အဲ့ဒီပစ္စည်းတွေကိုသူများတဲ့လက်ဥမှုရယူအောင်အလူရဲ့သွားဝယ်ရတာမို့တခါတလေပစ္စည်းကို2ဦး3ဦးဝိုင်းလို့ရတာတယောက်နဲ့တယောက်ကိုဒီလက်ရောက်ဆော်ကားတာတွေအထိရှိတတ်တဲ့အတွက်ဖန်ဆီးခံရတဲ့သူတွေလည်းနှစ်စင်ရှိပါတယ်။ဒါပေမဲ့ Black Friday မှာလူတိုင်းကဈေးဝယ်ကြတာတော့မဟုတ်ပါဘူး။တချို့ကလည်းအားလိုက်ရကလေးအတွင်းကိုယ့်အိမ်မှာကိုအေးအေးဆေးဆေးနေလို့တဲ့သူတွေရှိသလိုအခုလိုလူတွေဈေးမဝယ်ဝယ်ခြင်းအောင်အတင့်မြူဆွဲပြီးရောင်းချနေတာကိုစန့်ကျင်တဲ့သူတွေလည်းရှိပါတယ်။အထူးသဖြင့်တော့လွန်ခဲ့တဲ့တနည်းနည်းလောက်အတွင်းThanksgiving ကျေးဇူးတော်နေ့ကစပြီးအထူးလျှော့ဈေးတွေနဲ့စတိုးဆိုင်တွေကစတင်ရောင်းချလာနေတဲ့အတွက်ကျေးဇူးတော်နေ့ရဲ့အနှစ်သာရပါပျောက်ဆုံးတော့မယ်ဆိုပြီးအမေရိကန်လူထုအကြားစိုးရိမ်ပူပန်မှုတွေထွက်လာနေတာပါဒါကြောင့်လဲကျေးဇူးတော်နေ့နဲ့ Black Friday တွေမှာဈေးရောင်းတာကိုစန့်ကျင်ကန့်ကွက်တဲ့အုပ်စုတွေလည်းပေါ်လာနေပါပြီ Christmas Holiday ဈေးရောင်းချမှုတွေကိုကျေးဇူးတော်နေ့ပြီးမှစတင်သင့်တယ်လို့ထင်ကြောင်းအမေရိကန်စားသုံးသူများ Federation ကတာဝန်ရှိသူStephen Brobeck ကပြောပါတယ
် I don't know whether most Americans are concerned but I am personally in part because
ကျွန်တော်အမေရိကန်နိုင်ငံသားတွေတော့ဘလို့ယူဆကြတယ်လဲကျွန်တော်မသိဘူးဒါပေမဲ့ကျေးဇူးတော်နေ့မှာဈေးရောင်းတာကိုတော့ကျွန်တော်တဦးတည်းအနေနဲ့ထောက်ခံလို့မရသေးပါဘူ
းအခုနှစ်မှာတော့အမေရိကန်နိုင်ငံရဲ့စီးပွားရေးဟာလည်းအတိုင်းအတာတစ်ခုထိပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်မနစ်2003ခုနှစ်ကတည်းကစာရင်အခုနှစ်ခရစ်စမတ်ရာသီမှာစားသုံးသူတွေရဲ့ဝယ်ယူမှုအားဟာ4.1%ခန့်နှုန်းအထိတိုးလာမယ်လို့ American စားသုံးသူများ Federation ကခန့်မှန်းထားပါတယ်။မနစ်က Holiday Christmas ရာသီမှာ American နိုင်ငံသားတွေကစုစုပေါင်း$616 billion ကျော်အထိဝယ်ယူအားပေးခဲ့ကြပြီးအဲ့ဒီထက်က20%ခန့်နှုန်းဟာ Black Friday တရက်ထဲမှာတင်ဝယ်ယူခဲ့ကြတာဖြစ်တဲ့အတွက်ဒီ Black Friday အထူးလျှော့ဈေးနဲ့ရောင်းချမှုကတော့ American နိုင်ငံမှာဆက်လက်တည်ရှိနေဦးမယ်သဘောရှိပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ
။ဘောရရှိနေခင်ဗျာ။ရန်ကုန်မြို့ပေါ်မှာကားရနိုင်တဲ့နေရာအလုံးလောက်မရှိတာ။နိုင်ငံတကာအဆင့်မီလမ်းစနစ်တွေမရှိတာ။မော်တော်ယာဉ်တွေကိုလမ်းဘေးမှာစီကတ်မရှိရပ်ထားကြတာတွေကြောင့်ယာဉ်ကြောပိတ်ဆို့မှုတွေဒီနေ့တခြားကြီးထွားလာနေပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ယာဉ်ကြောပိတ်ဆို့မှုတွေကိုစနစ်တကျဘလို့ကင်တွယ်ဖြေရှင်းသင့်ပါတယ်လဲ။ဂုံးကျော်တရာတိဆောက်ချင်းဟာယာဉ်ကြောပိတ်ဆို့မှုပြဿနာကိုဖြေရှင်းပေးမယ့်အဖြေလားဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်။ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်နောက်ပြန်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြပါအောင်လို့သောရရှင်တွေကိုထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီမတ်စုမြတ်မွန်ကပြောပြမှာပါ
ဖေ Facebook ကတော့သူ့ရဲ့ privacy policy ကိုအများလွယ်လွယ်နားလည်နိုင်အောင်ဆိုပြီးတော့ပြင်နေပြီကိုသားညုံရေ
ပြင်သစ်တာကြပြီဗျဒီ Facebook account ဖွင့်တဲ့သူတိုင်းသဘောတူပါတယ်ဆိုပြီးတော့လက်ခံရတဲ့အဲ့ဒီ privacy policy terms and condition တွေကချက်တွေကဥပဒေကြောင်းအရသူ့ဘက်ကနေပြီးတော့ကာပြီးတော့ရေးထားတော့ခက်ခက်ခက်ခဲနဲ့တာမန်လူအတော်များများနားလည်ဖို့ခက်ခဲတယ်မဟုတ်လားဗျ
data policy လို့ Facebook ကသုံးတဲ့ဒီလိုက်နိုင်ရမယ့်သူတို့ကုမ္ပဏီရဲ့ privacy policy မှာအရင်တုန်းကစက်လုံးရေ 9,000 ကျော်ပါလို့ American ဖွဲ့စည်းပုံတက်တောင်ရှည်တယ်လို့တချို့ကပြောကြတယ်လေအဲ့ဒါကိုအခုတော့80ရာခိုင်နှုန်းလောက်လျှော့လိုက်ပြီးတော့စက်လုံးရေ 2,900 ပဲပါတဲ့စာသားအစ်စ်တွေနဲ့ပြန်ပြင်လိုက်တဲ့အရင်တုန်းကရေးထားတာတွေကကိုသားညုံပြောသလိုပဲရှေ့နေတွေနဲ့တည်တည်ချာချာအချိန်ပေးဖတ်တဲ့သူတွေလောက်ပဲနားလည်နိုင်တာမျိုးလေအခုကတော့စာသားကိုလည်းရှင်းရှင်းလင်းလင်းပြောင်းလိုက်တဲ့အပြင်အများနားလည်လွယ်အောင်လို့နမူနာပုံတွေနဲ့တဆင့်ပြီးတဆင့်ရှင်းပြထားပါတယ
် privacy basis ဆိုတဲ့နေရာကိုတွားကြည့်လို့ရှင်အယောင်တွေကတ်တွန်းပုံတွေနဲ့ကိုယ့်ရဲ့ Facebook account setting ကိုဘယ်လိုပြင်နိုင်လဲဆိုတာတွေကိုရှင်းထားတာပါဥပမာဒီကိုတင်ထားတဲ့ post တွေဓာတ်ပုံတွေကိုဘယ်သူတွေမြင်နိုင်တယ်လဲဘယ်သူကပဲမြင်အောင်လုပ်လို့ရလဲနော်ကိုယ့်ရဲ့ post တွေကိုဘယ်သူတွေက comment ပေးနိုင်တယ် like လုပ်နိုင်တယ်လဲကြော်ညာတွေနော်သူများတင်ထားတဲ့ post တွေကိုကိုကဘယ်လိုကန့်သတ်လို့ရတယ်ဆိုတာတွေကိုလူလဲကူကူရှင်းထားတာမြင်ရပါတယ
် Facebook နဲ့ပတ်သက်သမျှအချက်အလက်တွေကိုရှင်းနိုင်သမျှရှင်းအောင်ရည်ရွယ်လုပ်တာပါလို့ Facebook ကုမ္ပဏီရဲ့ဒီ privacy ပိုင်းဆိုင်ရာအကြီးအကဲ Aaron Egan ကသူ့ရဲ့ blog post မှာရေးထားပါတယ်လူတွေအနေနဲ့ဒီ Facebook ရဲ့မူဝါဒကိုနားလည်အောင်လို့အချိန်အကြာကြီးဖတ်နေစရာမလိုအောင်ပြင်လိုက်တာပါလို့လည်းဆိုပါတယ
် Facebook သုံးတဲ့သူတွေအနေနဲ့ကိုယ့်ရဲ့ privacy အတွက် setting မှာတစ်ခုခုပြင်ကျင်နေဆိုလို့ရှိရင်အရင်တုန်းကလိုမျိုးခက်ခက်ခက်ခဲရေးထားတဲ့စာတွေကိုလိုက်ဖတ်နေစရာမလိုတော့ဘူးသူတို့ပုံလေးတွေနဲ့ပြထားတာကိုကြည့်ပြီးတော့လွယ်လွယ်လေးနားလည်အောင်လို့လို့ရသွားတာတော့ဟုတ်ပါပြီဒါပေမဲ့အကောင့်ဖွင့်တဲ့သူတိုင်းလက်ခံသဘောတူပါတယ်လို့ပြောထားတဲ့အချက်တွေကတော့ဘာမှမပြောပါဘူ
းကိုယ်ဘယ်သူတွေနဲ့ Facebook မှာချက်လုပ်တယ်ဘယ်နေရာသွားတယ်ဘယ်စားတော့ဆိုင်တွေမှာသွားစားတယ်ဘယ်နေရာတွေမှာဈေးဝယ်တယ်ဆိုတာတွေကိုကိုတင်တဲ့ post တွေဓာတ်ပုံတွေကနေတဆင့် Facebook ကမှတ်ထားပြီးတော့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုရောင်းနိုင်ဖို့စ조사တဲ့အချက်တွေကတော့ဘာမှမပြောင်းပါဘူးအဲ့ဒါကို IT ဆောင်းပါးတွေကလည်းထောက်ပြီးတော့ရေးနေကြပါတယ်
တော်တော်များများဝေဖန်ရေးနေကြတဲ့အချက်ကလည်း Facebook account ဖွင့်ထားသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကို Facebook ကယူသုံးပိုင်ခွင့်ရှိပါတယ်ဆိုတာကိုအခွင့်ကောင်းယူပြီးတော့ဘယ်လိုလူမျိုးတွေဆိုရင်ဘယ်လိုကြော်ညာတွေမြင်အောင်လုပ်ရမယ်ဆိုတာပိုတောင်လုပ်ဖို့လွယ်သွားပြီလို့ရေးကြပါတယ်
နည်းပညာသစ်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုအဓိကတင်ပြတဲ့ Wired Magazine ကဆိုရင်ဘလို့ကြော်ညာမျိုးတော့ဖြင့်ကိုကစိတ်ဝင်စားတယ်ဘလို့ကြော်ညာမျိုးဆိုရင်တော့ဖြင့်ကိုကမမြင်ချင်ဘူးဆိုတာကို Facebook သုံးတဲ့သူတွေကိုယ်တိုင်ကရွေးချယ်လို့ရသွားတော့ Facebook ကိုအကူအညီပေးသလိုတော့ပိုဖြစ်သွားတယ်လို့ရေးထားပါတယ
် tech.firstpost.com ဆိုတဲ့ blog post မှာလည်း Facebook ရဲ့ privacy policy ပုံပြောင်းလိုက်တာကိုသုံးသပ်ရေးထားတဲ့နေရာမှာ Facebook ကဟိုနည်းနဲ့ဒီနည်းနဲ့ပြင်ဆင်လိုက်ပြီးမဲ့ကိုနဲ့ပတ်သက်တဲ့အချက်လက်တွေကိုယ်ပမာရှိနေရဆိုတဲ့နေရာထိုင်ခင်းတွေကိုကြော်ညာထဲ့သူတွေနဲ့မျှဝေပြီးတော့ဝင်ငွေတွေအများကြီးရအောင်လို့ Facebook ကဆက်လုပ်သွားလိမ့်မယ်လို့သုံးသပ်ပြထားပါတယ
်။အခု privacy policy အသစ်မှာကိုဘယ်နေရာမှာရှိနေတယ်လဲဆိုတာကို Facebook ကသိအောင်ပို့တော်လုပ်အောင်မှာရှင်။အရင်တော့မှဒီလက်ကင် smartphone ရဲ့ GPS ကနေပဲကိုပမာရှိနေတယ်လဲဆိုတာကိုကြည့်သေးတယ်။အခု policy အသစ်ထဲမှာကျတော့ GPS တင်မကဘူး Facebook ကိုသုံးနေတဲ့လက်ကင်ဖုန်းတို့ tablet computer တို့ရဲ့ bluetooth ရော wifi ကိုပါသုံးပြီးတော့မှကိုယ်ဘယ်နေရာရောက်နေတယ်လဲဆိုတာကိုသူတို့ကသိနိုင်ခွင့်ရအောင်ပြင်လိုက်တယ်အဲ့ဒါကလည်းကြော်ညာတွေအတွက်အဓိကပဲလေ
Washington Post ရဲ့ IT ဆောင်းပါးမှာလည်းပိုရှင်းအောင်လူတွေပိုနားလည်အောင်လုပ်တဲ့ terms and condition တွေကအပေါ်ယံပါပဲဆိုပြီးတော့ရေးထားပါတယ်ဥပဒေကြောင်းအရနားလည်နိုင်အောင်ရေးထားတာတချို့ကိုပြင်ရေးလိုက်ပေမဲ့အချက်လက်တွေကိုလူလက်ကူကူနားလည်သွားနိုင်တာမျိုးတော့မဟုတ်ဘူးလို့ဆိုထားပါတယ်ကြော်ညာနဲ့ပတ်သက်တာပြင်နောက်မပြောင်းတဲ့အချက်တခုလည်းရှိပါသေးတယ်သူတည်နာစစ်တမ်းအတွက်ကိုယ်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့ကအကြောင်းမကြားပဲယူသုံးခွင့်ရှိပါတယ်ဆိုတာကလည်းမပြောင်းပါဘူ
းဒီအချက်ကိုအခွင့်အောင်းယူပြီးတော့ Facebook သုံးတဲ့သူတွေရဲ့စိတ်အခြေအနေကို American တက္ကသိုလ်နှစ်ခုနဲ့သူတည်နာလုပ်ခဲ့လို့ Facebook အကြီးအကျယ်ဝေဖန်ခံခဲ့ရသေးတယ်မလားအခုမူဝါဒအသစ်မှာလည်းအဲ့ဒါကိုပြင်မထားပါဘူး Facebook အကောင့်ရှိနေတဲ့သူတွေအပေါ်စစ်တမ်းလုပ်ခွင့်ရှိပါတယ်လို့ Facebook ရဲ့ privacy ပိုင်းဆိုင်ရာအကြီးအကဲ Aaron Egan ကပြောပါတယ်
တကဘာလုံးမှာသုံးဆွဲသူတန်း 1,300 ကျော်ရှိနေတဲ့ Facebook လူမှုကွန်ရက်အနေနဲ့ Facebook အကောင့်ဖွင့်ထားတဲ့သူတွေရဲ့အချက်တွေကိုဘယ်လိုစုဆောင်းလဲဆိုတာကိုထင်သာမြင်သာရှိအောင်မလုပ်လို့တော်တော်ကိုဝေဖန်ခံရတယ်လို့ Wall Street Journal ရဲ့ blog post ကလည်းရေးပါတယ်။သူများရဲ့ကူရေးအချက်တွေကိုဘယ်လိုစုဆောင်းတယ်ဘယ်လိုအသုံးချတယ်လဲဆိုတာနဲ့ပတ်သက်လို့တခုခုအပြောင်းလဲမလုပ်ခင်မှာလူတွေကိုအသိပေးပါမယ်လို့ပြည်ထောင်စုကုန်သွယ်ရေးကော်မရှင်နဲ့2011ခုနှစ်မှာ Facebook ကသဘောတူခဲ့ရတယ်လို့အဲ့ blog ထဲမှာရေးထားပါတယ်။
Facebook ကလူမှုကွန်ရက်တစ်ခုဖြစ်နေပေမဲ့စီးပွားရေးလုပ်ငန်းတစ်ခုဆိုတာကိုလူတွေမမေ့သင့်ပါဘူးလို့ American NPR blog မှာလည်းထောက်ပြထားပါတယ်။သူတို့ရဲ့အဓိကစီးပွားရေးကစီးပွားရေးကြော်ညာတွေကိုနေရာပေးတာဖြစ်ပါတယ်။အဲ့ဒီလိုမျိုးကြော်ညာခွင့်ပေးနိုင်ဖို့ Facebook သုံးသူတွေရဲ့အချက်အလက်တွေကိုသုံးတယ်ဆိုတာကိုမမေ့ကြပါနဲ့လို့ emarketer.com က Deborah Aho Williamson ပြောထားတာကို NPR blog မှာကိုးကားရေးပြထားပါတယ်။
ရင်တော့ကအများနားမလည်နိုင်တဲ့အသုံးနှုန်းတွေနဲ့လူမသိသူမသိအပြောင်းလဲတွေလုပ်ခဲ့ပေမဲ့အခုတော့ဒီ Facebook ကကိုယ့်ရဲ့အချက်လက်တွေကိုဘယ်လိုသုံးလဲဆိုတာပို့ပြီးတော့ပုံမှန်လေးလေးလှုပ်လာပါပြီလို့ Wire Magazine ရဲ့စောင်းပါမှာတော့အဆုံးသတ်ရေးထားပါတယ်
အခုလိုမျိုးအမြင်သင့်နဲ့လွှဲအောင်လှုပ်ထားတဲ့ data privacy policy တွေကို Facebook က November 20ရက်နေ့အထိတပတ်အချိန်ပေးပြီးတော့မှဘလို့ထင်တယ်လဲဆိုတဲ့အမြင်တွေကိုတောင်းခဲ့ပါတယ်အခုတော့တုံ့ပြန်ချက်တွေကို Facebook ကသုံးသပ်နေပြီးတော့2014မကုန်ခင်မှာအပြီးသက်အပြောင်းလဲတွေထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်ရှင
်မဆူမြတ်မွန်ကဘလော့ဂါတွေပြောသမျှကိုအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာအခုတော့မအေးတန်နာကျော်ရဲ့တက်တန့်ရအောင်သတင်းလွှာကိုနားဆင်နိုင်ပါပြီ
ပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလွှာမှာတော့ကွယ်လွန်သူဟောလိဝုဒ်အကျော်မော်မင်းသမီးကြီးမာရီလင်မွန်ရိုးရဲ့ဘယ်သူမှမမြင်ဘူးသေးတဲ့အစာရီလေးလံပွဲပြီးတော့လန်ဒန်မြို့တော်ကမဲကဘာပြိုင်ပွဲအကျော်ဓာတ်ပုံရိုက်မြင်ကွင်းဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါ Britain နိုင်ငံကအမျိုးသားလေးတွေအဖွဲ့ဖြစ်တဲ့ One Direction အဖွဲ့အတွက်တော့ဒီသတင်းပတ်ဟာအရင်ကအဆင်ပြေနေတဲ့သတင်းပတ်ပဲဖြစ်ပါတယ်American ဂီတဆုချင်းမြင်ပွဲမှာထိတ်ဆုံးစုကိုဆုခုသွားပြီးတဲ့နောက် Four ဆိုတဲ့သူရဲ့တေးတပြားအစ်စ်ကလည်းသူတို့အတွက်နံပါတ်1ချိန်တဲ့စရုပ်ထားမြောက်တေးအဗန်ဖြစ်သွားပါတယ်ပထမထွက်ထွက်ချင်းသတင်းပတ်မှာဝဲယူအားပေးမှု၄သိန်းနီးပါးရှိခဲ့တာပါသူတို့ထွက်သမျှအခွေအကုန်နံပါတ်1ချိန်လို့သူတို့အဖွဲ့ဟာထွက်ပြီးသမျှတေးတပြား၄ချက်လုံးနံပါတ်1ချိန်နိုင်တဲ့ပထမအဆုံးဂီတအဖွဲ့ဖြစ်ပါတယ်I got it all 'cause she is the one. Her mom calls me love, but dad calls me son. Alright. Hollywood ရဲ့နာမည်ကျော်မင်းသမီး Angelina Jolie ကတော့ကင်မရာရှေ့ကနေပြီးတော့ကင်မရာနောက်ကိုပြောင်းပြီးတော့နေရာယူခြင်းပုံပါပဲ။ဒါမဲ့လည်းမင်းသမီးအလုပ်ကိုလုံးဝကြီးကိုဆွတ်လွတ်သွားမှာတော့မဟုတ်ပါဘူးလို့ November 25ရက်နေ့မှာလန်ဒန်မှာပြုလုပ်သွားတဲ့စစ်တုံးမန် Unbroken ဆိုတဲ့ကားရဲ့အထူးပွဲမှာသတင်းနောက်တွေကိုပြောသွားခဲ့ပါတယ်
။ It's not, you know, it's not a big dramatic decision. I'll do a few less, but I much prefer being behind the camera.
ဒါအရင်အောင်စရာကောင်းတဲ့အဆုံးဖြတ်ချက်ကြီးတော့မဟုတ်ပါဘူးရှင်။ရုပ်ရှင်နဲ့လည်း shot ရိုက်ပြီးတော့ရိုက်ကူးရေးပိုင်းပဲကူးစင်လို့ပါလို့ Angelina Jolie ကပြောပါတယ်။Angelina Jolie ဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အထူးကိုယ်စားလှယ်ဖြစ်ပြီးတော့ဗြိတိသျှအခြေစိုက် Preventing Sexual Violence Initiative PSVI အဖွဲ့မှတက်တက်ကြွကြွပါဝင်လှုပ်ရှားသူလည်းဖြစ်ပါတယ်။သူကအဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအလုပ်တွေကိုဆက်ပြီးတော့လှုပ်သွားခြင်းတလို့သူ့ရဲ့ကလေးတွေအတွက်မိခင်ဝတ္တရားလည်းမလဲဟင်းခြင်းဘူးလို့ပြောပါတယ်
။ I want to raise my kids. I want to get them through their teenage years. I want to
ကလေးတွေကြီးတဲ့အထိပြုစုပြုထောင်ပါပါ။ဆယ်ကျော်တက်ဘဝကိုသူတို့ချောချောမွေ့ကြော်သွားစေချင်ပါလေ။ကျမကကုလသမဂ္ဂနဲ့ PSVI ဝင်နဲ့အလုပ်လုပ်နေရတာကိုလည်းကြိုက်ပါလေ။အဲအရာကိုတေချာပို့လုံနိုင်သွားဖို့အခွင့်အရေးရမယ်ဆိုရင်တော့ဂျန်နာရီကိုကျမလှုပ်သွားပါမယ်လို့ Angelina Jolie ကပြောပါရယ်။အခုလန်ဒန်မှာအထူးပွဲပြခဲ့တဲ့ Unbroken ရုပ်ရှင်ကားကိုတော့ UK နိုင်ငံကယူနေမှာဒီဇင်ဘာလ26ရက်နေ့မှာစပြီးတော့ပြမှာဖြစ်ပါလေ။အရွေကအောင်မြင်နေချိန်မှာဆုံးမသွားတဲ့မင်းသမီး Marilyn Monroe ရဲ့အရင်ကဘယ်သူမှမမြင်ဘူးသေးတဲ့အစာတွေကိုလင်းလန်းတင်ရောင်းချတော့မှာဖြစ်ပါတယ်။ Julian Leland Geha က Lost Archives of Marilyn Monroe ဆိုတဲ့ခေါင်းစဉ်နဲ့လင်းလန်းတင်ပွဲမှာအဲ့အစာတွေကိုရောင်းချမှာပါ1950ပြည့်လွန်ခုနှစ်တွင်မှာရှက်ရှက်တောင်အောင်မြင်ခဲ့တဲ့မင်းသမီး Marilyn Monroe ဟာသူ့ရဲ့ခမွန်းတွေဖြစ်တဲ့ Joe DiMaggio နဲ့ Arthur Miller တို့စီကစာတွေကိုတင်ထားတဲ့အပြင်တခြားကိုယ်ပိုင်ပစ္စည်းတွေကိုလည်းတင်ထားခဲ့တာပါ။အဲ့ပစ္စည်းတွေကိုရောင်းချမဲ့လေလံပွဲကို California ပြည်နယ် Beverly Hills မြို့မှာဒီဇင်ဘာလ6ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်။She's
ဒီစမ14ရက်နေ့မှာကျင်းပမယ်ကမ္ဘာအလှမယ်ပြိုင်ပွဲဝင်ကြမယ်ကမ္ဘာနိုင်ငံအသီးသီးကအလှမယ်တွေနိုဝင်ဘာ25ရက်နေ့အင်္ဂါနေ့ကတော့အုပ်စုပုံဓာတ်ပုံရိုက်ဖို့အတွက်လန်ဒန်မြို့တော်ဆောက်ဖန်တောင်ဘက်မြေကန်တဖူးမှာရှိတဲ့ Marriott Hotel ကိုရောက်လာခဲ့ကြပါတယ်နိုင်ငံကိုစားပြုအလှမယ်ပေါင်း125ဦးကဓာတ်ပုံရိုက်ခံပြီးတော့တွဲဆုံမေးမြန်းခန်းတွေကိုလည်းဖြေကြားသွားပါတယ်မနေ့ကအလှမယ်ဖိလစ်ပိုင်နိုင်ငံသူမေဂန်ရန်ကလည်းကမ္ဘာအလှမယ်အလောင်းစရာလေးတွေနဲ့တူအဲ့ဒီကိုရောက်နေခဲ့ပါတယ
် It really did mean the world to me to win the Miss World crown because it's something that I have really wanted
ဒီအလှမယ်ဆုရတာကျွန်မအတွက်အသက်တမျှအရေးပါပါတယ်ကျွန်မတစ်သက်လုံးစိတ်ကူးရင်ရယူခြင်းနဲ့အရာပါပြီးတော့ပရဟိတလုပ်ငန်းတွေမှာလည်းကျွန်မလုပ်ခွင့်ရတာကိုအရန်ဝမ်းသာပါတယ်ကျွန်မအလုပ်ကလုံးဝထွက်လိုက်ပြီးတော့ဒါတွေကိုအချိန်ပေးခဲ့တာပါဒီတော့ဒီဆုကလည်းရရင်ရမရရင်တော့ကျွန်မဘက်ကလည်းအကုန်ဘာမှမကျန်တော့မဲ့အခြေအနေပါလို့မဲကဘာမေဂန်ရန်က writer သတင်းတောက်ကိုပြောသွားပါတယ်ဒီတဲ့မဲကဘာပြန်ဝဲအတွက်တော့နည်းနည်းအနှောင့်ယှက်ရှိခဲ့တာပါဖြစ်ပုံကမဲကဘာဝင်ပြိုင်မှုရွေးချယ်ခံထားရတဲ့ Honduras ကအလှမယ်မာရီယိုဟိုဆေးအယ်ဗာရာဒိုအသက်ခံရလို့ပါလန်ဒန်မြို့တော်မလာခင်ရက်ပိုင်းလိုမှာပဲသူ့ညီမနဲ့အတူတက်နက်နဲ့ပြစ်ခံရပြီးတော့တည်သွားတာဖြစ်ပါတယ်ဒီနေ့ကမ္ဘာမယ်ပြိုင်ပွဲကျင်းပတဲ့လန်ဒန်မြို့တော်ကတော့မဲကဘာပြိုင်ပွဲရဲ့မူလမြို့တော်လို့ပြောရပါမယ်1952ခုနှစ်မှာပထမအဦးဆုံးအချိန်ပြိုင်ပွဲကျင်းပဖြစ်တာကဗြိတိန်နိုင်ငံရဲ့ပွဲတော်ဆိုပြီးပွဲတော်ကျင်းပတဲ့အချိန်မှာကမ္ဘာမယ်ရွေးချယ်ပွဲကိုထည့်သွင်းနေတာဖြစ်ပါတယ်မဲကဘာတရဖူရွေးချယ်ပွဲကိုတော့လန်ဒန်မြို့တော်က ICC Asia Center မှာကျင်းပမှာဖြစ်ပြီးတော့ကမ္ဘာတော်လားကိုရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသပါမယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မေးသနာကျော်တင်ဆက်ခဲ့တဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ရပြီးအခုတော့ဒီကနေ့ညနောက်တွဲနောက်ဆုံးဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်မှာပညာစည်းပူးနေတဲ့ဒေါက်တာမြမြင့်စုကျော်ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်တာပါ။
ကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရည်တည်ချက်အကြောင်းတစ်စီတစ်ဆောင်ပြောပြချင်ပါတယ်ရှင်လူတိုင်းမှာကိုယ့်ယုံကြည်ချက်နဲ့ကိုယ်ရှိကြပါတယ်လူတူကသူ့ပေါ်ယုံတယ်အဖြစ်အပျက်တစ်ခုကိုယုံတယ်ကိုယ်ဝယ်တက်ဝင်ရဘာသာတရားပေါ်မှာယုံကြရဲကျမရဲ့ယုံကြည်ချက်ကတော့ပကတ်လွယ်တော့လက်ပြီးကဘာကိုအုပ်စိုးနိုင်ဆိုတဲ့စကားပုံလေးကိုအခြေခံပါတယ်ထပ်ထည့်ဆွတ်ပြီးပြောရရင်တော့ကျမတော့အသိပညာဉာဏ်နဲ့ပြည့်စုံတော့မိမိကိုယ်ကိုမိမိယုံကြည်မှုရှိတော့ပကံလွယ်တော်လက်တူသည်ကဘာကိုအုပ်စိုးနိုင်လို့ပေါ့ဟုတ်ပါရဲ့ကျမတို့အမျိုးသမီးတွေကလှပဖို့ကျမ်းမာဖို့အရေးကြီးရဲ့ဆိုတာအားလုံးသဘောပေါက်ကြပါရဲ့ဒါပေမဲ့စာဝတ်နေရေးအတွက်ရုန်းကန်နေကြရရဲ့ကျမတို့မြန်မာပြည်ကအမျိုးသမီးတွေရဲ့ပကံလွယ်တဲ့လက်တွေဟာကံမာရဲ့လားအားရှိရဲ့လားအတံမာဘူးဆိုရင်တံမာလောင်ကျမတို့ဘာလုပ်ပေးနိုင်မလဲဘလို့ပန့်ဖို့ပေးနိုင်မလဲဒီနေရာမှာကျမယုံကြည်ရာတစ်ခုကကျမမအလုပ်လုပ်နိုင်မယ်အလုပ်လုပ်နိုင်မှအာဟာရပြတတ်အောင်စားနိုင်မယ်ပို့ပြီးကျမလာမယ်ဒီလိုမှမဟုတ်ရင်တော့မကျမခြင်းစင်းရဲခြင်းနဲ့ဓာတ်ရုပ်မီရိုက်ပြီးစင်းရတာချက်ပိုးစင်းရင်မကျမရချက်ပိုးမကျမဖြစ်ပြီးဘဝလူနေမှုအစဉ်အတန်းတွေပို့ပြီးချို့တဲ့လာရတာပေါ့ကျမကလေဆရာဝန်တယောက်အနေနဲ့လူနာကိုစေပေးကုသရုံခွဲစိတ်ကုသပေးရုံနဲ့လုံလောက်တယ်လို့ဘယ်တော့မှမချင်ခဲ့ပါဘူးကျမရေးကောင်းမှုအတွက်ရှင်ရန်စားဝတ်နေပြည်လဲဖို့ပြောပါရဲ့အဲ့ဒီအတွက်အလောက်ကင်ခွင့်လန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်အလောက်ကင်ခွင့်လန်းတွေပိုပြီးရရှိအောင်ကျမတို့ဆောင်ရွက်ကြရမယ်အလောက်ကင်ဆိုတဲ့နေရာမှာရုံကန်ထဲမှာရုံဝတ်ဆောင်အပြင်နဲ့ထိုင်းပြီးအလောက်လုပ်နေရမှာလို့မဆိုလိုပါဘူးဥပမာဈေးထဲကပြန်ကျသေးတဲ့အမျိုးသမီးတစ်ယောက်ကို လိုအပ်တဲ့ငွေအရင်းအနီးအတက်ပညာစိုက်ထုတ်ပေးပြီးကိုယ်ပိုင်တနိုင်တပိုင်ငွေမြင့်လုပ်ငန်းထူထောင်နိုင်အောင်ပံ့ပိုးပေးရလဲအလုပ်အကိုင်ထန်တီးပေးခြင်းတစ်ခုပါပဲအလုပ်အကိုင်တိုးတက်မှဝင်ငွေတိုးတက်လာမယ်မိမိကိုယ်ကိုအားကိုးနိုင်တဲ့အခြေအနေရောက်ရှိလာမယ်ကိုယ့်မိသားစုကိုပိုးပြီးထောက်ပံ့နိုင်မယ်အဲဒီတော့မှနောက်ဆက်တွဲအနေနဲ့ကျန်းမာရေးလည်းကောင်းလာမယ်ကိုယ်တမစိတ်ချမ်းသာရင်ကိုယ့်ပတ်ဝန်းကျင်ကိုမိသားစုကိုနေအေးပျော်ရွှင်နိုင်စီမယ်ဒီလိုနဲ့ပဲတူတူယောက်ကစားတတိုင်းပြည်လုံးကျမ်းမာပျော်ရွှင်ကြရမှာပေါ့တမယုံကြည်တဲ့အမျိုးသမီးတွေအတွက်အလောက်အကိုင်းအခွင့်အလမ်းတိုးတက်ဖွံ့ဖြိုးရေးရည်မှန်းချက်တွေတကယ်ဖြစ်လာဖို့လိုအပ်တဲ့အတတ်ပညာအသိပညာတွေခုလက်ရှိမှာတိုးပေါင်းအောင်တည်ယူနေပါတယ်ဒါပေမဲ့တူတူတယောက်ရဲ့စံပကားနဲ့မိမတိုင်းနိုင်ငံလုံးမှာရှိရဲ့အမတို့ရဲ့အမေတွေအမတွေမိမတွေကိုကူညီပေးနိုင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပါ။ကျမတို့အားတွေလိုပါတယ်။စုပေါင်းညီညွတ်တဲ့အင်အားတစ်စုံဟာအရာရာကိုအောင်မြင်စေပါရဲ့။ဒီတော့ဒီနေရာကနေကျမတို့ညီကိုမောင်နှမတွေအားလုံးကိုအမျိုးသမီးများလူနေမှုဘဝတိုးတက်ရေးလုပ်ငန်းတွေအတွက်တရက်တာပါဝင်ဖို့တိုက်တွန်းရင်းနဲ့ကျမရဲ့ယုံကြည်ရာအကြောင်းအရာလေးကိုဆုံးသက်ပါရစီရှင်။ကျေးဇူးတင်ပါတယ်ရှင်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese ဆိုပြီးရှာကြည့်လိုက်ရင်အပြည့်စုံကိုဖတ်ရှုနားဆင်နိုင်မှာဖြစ်ပါတယ်မနက်ဖြန်မနက် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းနူမီတာ32 kHz 6323လိုင်းနူမီတာ40 kHz 4433နဲ့လိုင်းနူမီတာ48 kHz 6185တိုင်းနူမီတာ50 kHz 5995ရူကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပါမယ
်ရုရှားသမ္မတဗလာဒီမီပူတင်ဟာတူရကီနိုင်ငံအန်ကာရာမြို့ကိုရောက်နေပြီးကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့နဲ့ဒေတာရင်းကိစ္စရပ်တွေကိုသမ္မတရီဆက်တဲ့ရဲ့အာဒဝါနဲ့ဆွေးနွေးမှာဖြစ်ပါတယ်တူရကီနိုင်ငံဟာဂျာမနီပြီးရင်ရုရှားနိုင်ငံကတဘာဝတန်းငွေတွေဒုတိယအများဆုံးဝယ်ယူနေတဲ့နိုင်ငံလည်းဖြစ်ပါတယ်တူရကီနိုင်ငံမှာအသုံးပြုနေတဲ့တဘာဝတန်းငွေ60ရာခိုင်နှုန်းကိုရုရှားနိုင်ငံကတင်သွင်းနေတာဖြစ်ပါတယ်ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတိုက်ရင်ဆိုင်မှုတွေဖြစ်သွားခဲ့တာကြောင့်အစိုးရရုံးနေတဲ့လွတ်တော်ကိုခေတ္တပိတ်ထားခဲ့ရပါတယ်အစိုးရဌာနရုံးချုပ်အပြင်မှာဆန္ဒပြသူမှုတွေကိုတိုးချဲ့လှုံ့ဆော်သွားဖို့စီစဉ်နေတဲ့ရာနဲ့ချီတဲ့ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတိုက်ရင်ဆိုင်မှုတွေတင်းလာနေကဖြစ်သွားခဲ့တာပါအမေရိကန်နိုင်ငံမစ္စူရီပြည်နယ်ဖာဂါဆန်မြို့မှာဖြစ်သွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သမ္မတဘာရက်အိုဘားမားဟာသူ့ရဲ့အစိုးရဝန်ကြီးအဖွဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူခေါင်းဆောင်တွေရဲတပ်ဖွဲ့အရာရှိတွေတခြားသက်ဆိုင်သူတွေနဲ့အင်ပီရိုမှာဒီကနေ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။တင်းလာနေမှာပြုလုပ်မဲ့ဒီဆွေးနွေးပွဲဟာရဲတပ်ဖွဲ့တွေကိုစစ်တပ်လိုလက်နက်တွေတပ်ဆင်ပေးရေးကိစ္စကိုအဓိကထားဆွေးနွေးကြမယ်လို့ဆိုပါတယ်။အဲ့နောက်မှာတော့သမ္မတအိုဘားမားဟာနိုင်ငံသားအခွင့်အရေးလှုပ်ရှားသူလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးရဲတပ်ဖွဲ့တွေနဲ့လူပြည်မဟုတ်တဲ့သူတွေအကြားယုံကြည်မှုကင်းမဲ့နေတဲ့ကိစ္စကိုလည်းဆွေးနွေးမှာဖြစ်ပါတယ် WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကရမုံငွေအလုံးလောက်မရှိတဲ့အတွက်နိုင်ငံပေါင်း9နိုင်ငံမှာရောက်နေကြတဲ့ဆီးရီးယားဒုက္ခသည်တွေကိုပေးနေတဲ့အစားအစာထုတ်ယူလို့ရတဲ့လက်မှတ်တွေဖြန့်ဖြူးပေးနေတဲ့အစီအစဉ်ကိုရပ်တန့်လိုက်ပြီးဖြစ်ပါတယ်။ဂျော်ဒန်၊တူရကီ၊လေဘနွန်၊အီရတ်၊အီဂျစ်တို့မှာရှိနေတဲ့ဆီးရီးယားဒုက္ခသည်တရက်သမ9တန်းဒီဇင်ဘာလအထိစားနပ်ရိက္ခာထုတ်ယူလို့ရတဲ့လက်မှတ်တွေထုတ်ပေးဖို့အတွက်အမေရိကန်ဒေါ်လာ64တန်းလိုအပ်တယ်လို့ဆိုပါတယ်။
ကျေးဇူးပါ။သတင်းချင်းညို့ကိုကိုဇော်ဝင်းလှိုင်ကြေညာခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်မှုကကိုငင်းညံ့ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Rashad Smith ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညဘက်အစီအစဉ်ကိုည9:30ထိ line meter 24.25 32.58တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်နေအားလုံးဘေးဘေးရာဝေးကွာပြီးညဉ့်ညံ့နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.